Abbiamo la zinzina အဲ့ဒီလိုသိကြီးလည်းဥပါဒယုတ်တွေကဒဇဒဇအချင်းချင်းလာမယ်။နာမိတ်မှာမထင်ရှားရင်တော့ယုတ်တွေကိုပဲတက်ခါတက်ခါသိကြီးပါတဲ့နော်။ယုတ်ရတဲ့ကအယုတ်ဆုံးခြင်းပြီးအတိအကျနဲ့တန်တန်ချင်းချင်းဖြစ်လာတဲ့အချိန်ခါမှာနန္တရားတွေဒီအလိုလိုထင်ရှားလာနိုင်မယ်ဆိုတဲ့ဒါအကျောင်းဥပ္ပလိတွေနော်။ဒီနည်းဖြစ်ကနည်းနည်းပြန်စဉ်းစားကြည့်ပါ။ယုတ်က28ပါးရှိတယ်ယုံနဲ့ရှင်ပါကိုသိနေကြမရှိဘူး။ထက်ခါတက်ခါလည်းမသိဘူး။ထက်ခါတက်ခါလည်းနှလုံးမသွင်းဘူး။အသိဉာဏ်နဲ့မှလည်းအကျုံထွက်ခြင်းအောင်မကြိုးစားဘူး။မကြိုးစားဘဲနဲ့နာကိုသွားရှု။တွန်ကန်လှုံ့ချနေတဲ့ဝါရုံတက်ကယုတ်တရားသိနေတာကအနန္တရားဒီပုံစံနဲ့တွဲ။ဘောရာကယုတ်သိတာကအနန္တဒီလိုတွဲ။သွားလိုက်တဲ့အချိန်ကကျတော့ဘုရားဟောမိတဲ့နာမ်တစ်လုံးမှာစိတ်စိတ်တည်းကြီးနေတဲ့ရှင်ပြည့်ရှင်ပြာကိုရှုလို့ရသေးလားမရဘာဖြစ်လို့မရယုတ်တရားနဲ့အတိညာတန်ရှင်းအောင်ရှုပ်ထွေးမှုကျင်းတော်အောင်လေ့ကျင့်မှုကမရှိဘူးနော်ဒီလိုက်ချောင်းပါကရဘလုံးနည်းနဲ့မသိဘူးယုတ်နဲ့ဆက်ရှင်ပါကရကဘာလဲမသိဘူးရှုလည်းမရှုတတ်ဘူးအဲ့ဒီလိုမရှုတတ်ဖဲနဲ့နံကမထာနေကိုကြောင်းပြီးတင်းကြည့်လိုက်တော့ဒီနံပြားတွေလည်းရှိလို့မရဘူး။မရတဲ့အချိန်ခါကျတော့ဘာပြောလဲ။သာပေတံကမလာနေတဲ့ဒီရောက်ဒီနံနေဟာလောကီမျိုးတမ္မာတံဗုဒ္ဓဘုရားရှင်တို့ရဲ့အရာဓာဖြစ်တဲ့တာဝကတွေရဲ့အရာမဟုတ်ဘူးဆိုပြီးတချို့ကဒီလိုပြောကြတယ်။တချို့ကျတော့လည်းဘာပြောလဲ။ဒါကယဟန္တာပုဂ္ဂိုလ်တွေကသိနေတာပုဒ်သူကြီးတွေသိနေတယ်ဗျာ။ဟုတ်ကဲ့ဆိုတာဒီလိုပြောတယ်ဒီတော့ယဟန္တာဖြစ်တာကအရင်သိတာကနောက်ဖြစ်တယ်ယဟန္တာဖြစ်မှဒီရောက်ဒီနံကသိနေတယ်ဆိုတော့ဘုလိုရှင်ဘောနဲ့မသိနိုင်ဘူးသူတို့ပြောတာဒီတော့ဘုလိုရှင်ဘောနဲ့ဘုရားဟောနေတဲ့ယုံနာကမသိနိုင်ဘူးယဟန္တာဖြစ်ပြီးမှသိနိုင်တယ်ဆိုတော့ယဟန္တာဖြစ်တာကအရင်ယုံနာသိတာကနောက်ဖြစ်တယ်သူတို့ကကောက်ချက်ချကြည့်လိုက်နော်ဒါကြောင့်ဦးဇင်းတို့သမ္မာသမ္ဗုဒ္ဓတပည့်နဲ့သမ္မာသမ္ဗုဒ္ဓဘုရားရှင်တို့တည်နိုင်တဲ့ဆိုတဲ့ဇာတိကျန်ကအစိုးအမိတ်အထောက်အထားအတိအကျရှိသွားသလားလို့မေးတော့လေမရှိကြဘူးမိမိတို့လုပ်ငန်းခွင်နဲ့ရှုမရတဲ့အခါကျတော့ရှုလို့မရနိုင်ဘူးလို့သာကုန်းပြီးအော်တဲ့အစဉ်စားတစ်ခုပါဖြစ်နော်ဘာဖြစ်လို့ရှုမရလဲလို့မေးတော့ခဏကဝိသုဒ္ဓိခဏပန်းကြည့်ရင်ကိုအရှင်းရကျလက်မခံဘူးလီလာခြင်းခြင်းတမာတိခြင်းခြင်းပညာခြင်းခြင်းခေါ်တဲ့ဒိဋ္ဌာတုံးရအခြင်းများကိုအစဉ်တိုင်းကြည့်ရမယ်ဆိုတဲ့ခြင်းခြင်းကိုလက်မခံဘူးနော်အဲဒီလက်မခံတာကိုအခြေခံပြီးတော့ဖြစ်ပေါ်သွားတဲ့ပြဿနာတွေပဲဒါကြောင့်ခုလောကီပုဂ္ဂိုလ်ကလီလာဝိတ္တိနဲ့အောင်မြင်ပြီးအာနန္ဒကမ္မထံဖြင့်ခုသရုတ်တဇန်တမာတိဖြင့်အောင်ပေါ်နိုင်တဲ့အဲ့အတွက်စိတ်တော်ဝိတ္တိစကားနဲ့အောင်မြင်ပြီးယုတ်ကလနံကလတွေကိုဘရမကုညာအမြင်ဆိုင်ပြီးတန်အောင်လက္ခဏာရတ္တပိစုံကံပဋ္ဌာန်ဤအဖြစ်လင်းကြီးနိုင်တဲ့အဲ့အတွက်ဒိဋ္ဌိဝိတ္တိစခန်းနဲ့ဆိုင်အနေအနာကပိစုံဘံကလာသုံးပါအပြည့်မှဒီကြည့်နေတဲ့ကျောင်းကျိုးဆက်ပိစာသမုပ္ပါသဘောတရားမျိုးကိုသိနေကြလင်းကြီးတတ်တဲ့အတွက်ပိစုံပရိက္ခဏညာနဲ့ရပါဆိုရနေတဲ့ပုဂ္ဂိုလ်ကမမကနာညာဆိုတဲ့ဝိပဿနာညာတစ်ခုကိုသူ့ရတော့နော်အဲ့ဒါဒီသမဒနာဉာဏ်ဆိုတဲ့ဝိပဒနာဉာဏ်ကိုကုတဲ့အပိုင်းမှာဘယ်တရားကနေစပြီးတော့ဝိပဒနာရှုမလဲလို့ဒီလိုလေးချင်ရှိနော်အဲ့ဒီအပိုင်းကညာကအရှင်းနဲ့ပြီးပြီမိမိအတိဉာဏ်မှာသင်္ချာရလွယ်ကူရကနေစပြီးဝိပဒနာဖြစ်နိုင်ဒီတော့အတိဉာဏ်နဲ့မှကပိဿုပံမှာယုတ်ကစတင်ပြီးတဲ့နည်းစနစ်ဝရဏနန်းကစတင်ပြီးတဲ့နည်းစနစ်ယုတ်ကစားရှုတဲ့နိစ္စနဲ့ငန်းကစားရှုတဲ့နိစ္စနဲ့နှစ်ခုရှိတဲ့အ ਨੇ ကမိမိကယုတ်ကစားရှုတာကိုအတိဉာဏ်တန်ရှင်းရုပ်ကစားရှိတယ် နံကစာရှုတာကအဋ္ဌဉာဏ်တန်ဖြင့်နံကစာရှုနိုင်သို့တော်ဒီနေရာမှာတက်ပြီးတော့ဦးဇင်းတို့ဝိနည်းဇာတိအကြောင်းလေးကိုအနည်းငယ်ဒီနေရာမှာပြောဖို့ကြိုးစားတယ်ဒီရုပ်တရားတွေကိုသိပြီးအကြောင်းတရားအကျိုးတရားတွေဆိုလဲအဋ္ဌဉာဏ်ကပိဿုပံကာလသုံးပါးလောက်ကသိတတ်ပြီးသိပြီးသူရဲ့မြေပုဂ္ဂိုလ်ကဝိပဿနာကုတော်မယ်ဆိုတဲ့အချိန်အပိုင်းမှာသူယောဂဝဇ္ဇပုဂ္ဂိုလ်ဝိနည်းတို့ရဲ့ဣဇာတိအတ္တခံနဲ့လျော်မြည်စွာမျက်စုံဖြင့်ဒီဝိပဿနာပိုင်းကုတဲ့အပိုင်းမှာပုံစံအမျိုးမျိုးလေးတွေနဲ့ဒီရောက်ဒီနံနေကဝိပဿနာရှုပုံကိုဟောပေးပါတယ်ဉာဏ်လေးပြောတယ်ကဝိနည်းဇာတိရနဲ့ပတ်သက်ပြီးတော့တချို့နားလည်မှုကပုံစံပြောင်းနေလို့ပုံစံပြောင်းနေတဲ့ကဘုရားရှင်ကဝိနည်းတော်ရဲ့ဣဇံပြအကြည့်ပြီးတရားကိုညီညွတ်ညွတ်နဲ့ဟောနေတာဟောပုဂ္ဂိုလ်ကတမျိုးဟောတယ်ဒီပုဂ္ဂိုလ်ကတမျိုးဟောတယ်ဟောပုဂ္ဂိုလ်ဟောတယ်နဲ့ဒီပုဂ္ဂိုလ်ဟောတယ်မတူဘူးအများအပြားဒီလိုနားလည်ပြီးတော့နိဗ္ဗာန်တော်တယ်လေလမ်းတွေကအများကြီးရှိတဲ့ပုံစံစနစ်အပြင်တရားပြောကြဒီပိုင်းနဲ့ပတ်သက်ပြီးအခြေခံကနေနည်းနည်းလေးဆက်ပြီးပြောမှသဘောပေါက်ဒီလောကပြောခဲ့သည့်အတိုင်းဗရမတရားမှာသိစရိတဲ့ယုတ်နိဗ္ဗာန်ဆိုပြီးလေးခုရှိသည့်အ ਨੇ သရုပ်ဓာဗရမဖြစ်တဲ့နိဗ္ဗာန်ကိုလိုလားတောင့်တနေတဲ့ယောဂီတော်ကောင်းသည်ပထမဗရမဒုတိယဗရမတတိယဗရမလို့ခေါ်ဆိုအပ်တဲ့သိစရိတဲ့ယုတ်တရားတွေကိုသိနေတဲ့ပိဋိတတ်ကိုလို့သူသိစရိတဲ့ယုတ်တရားတွေကိုဖြစ်ပါစေတဲ့အကြောင်းတရားတွေကိုလည်းသိနေတဲ့ပိဋိတတ်ကိုလို့ဝိနမရူပပြိစိတဉာဏ်နဲ့ပြိစိပြိကဉာဏ်နှစ်ပါးရရှိပြီးတဲ့အချိန်ခါမှာသူယောဂီတရောကောင်းကဝိပဿနာကုရုံးမယ်ဆိုရင်တချို့တချို့ပုဂ္ဂိုလ်တွေမှာယုံတရားနဲ့ပတ်တယ်လို့လည်းအဋ္ဌဉာဏ်ကတန်ရှင်းတယ်။ဉာဏ်တရားနဲ့ပတ်တယ်လို့လည်းအဋ္ဌဉာဏ်ကတန်ရှင်းနေတယ်။အဲဒီလိုပုဂ္ဂိုလ်မျိုးဖြစ်ခဲ့ရင်မြတ်စွာဘုရားကဒီစိတ်စရိတဲ့ယုံလို့ခေါ်ဆိုအပ်တဲ့ပရမတ္ထအတ္တဓာတ်တွေကိုအနိစ္စဒုက္ခအနတ္တလက္ခဏာယိသုံးတန်တင်ပြီးတော့ရှုဘသုံးသပ်ခိုင်းတဲ့အပိုင်းမှာယုတ်တရားနဲ့ပတ်တယ်လို့လည်းအဋ္ဌဉာဏ်တန်ရှင်းနေသည့်အတွက်နံတရားနဲ့ပတ်တယ်လို့လည်းအဋ္ဌဉာဏ်ကတန်ရှင်းနေသည့်အတွက်ထိုပုဂ္ဂိုလ်ကိုယုတ်တရားတည်းစုနံတရားတည်းစုနှစ်စုနှစ်ပုံထားပြီးတော့ဒီစိတ်စိတ်တွေယုတ်ကြခြင်းကိုဝိပဿနာဘာဝနာကမ္မဋ္ဌာန်းစီးပြန်ဖို့ရန်အတွက်ဆရာရှင်ရှင်းပြပြီးတော့မူတယ်ယုတ်နာနှစ်ပါးဆိုတာလေပရမတ္ထဘိဇာဘက်ကနေပြန်ပြီးပြောလိုက်တော့ဘာ၄လဲစိတ်တည်းတည်းယုတ်တရားပဲယုတ်ကိုတပုံစိတ်နဲ့စိတ်တည်းကိုတပုံနှစ်ပုံပုံလိုက်တော့ယုတ်နာနှစ်ပါးဖြစ်သွားတယ်ယုတ်နာနှစ်ပါးဆိုတာနဲ့စိတ်စိတ်တည်းယုတ်တရားဆိုတာနဲ့ပရမတ္ထအတ္တတရားကိုချင်းကအတူတူပဲဖြစ်သိခပညာဝါလို့ခေါ်ဆိုအပ်တဲ့အလွတ်အလွတ်ဉာဏ်ပညာထိမ့်တဲ့တော်မူတဲ့ယဟန္တာမထေရကြီးတစ်ပါးအကြောင်းတည်သူကောဘုမအတုဒ္ဓမာလာရှိပါတယ်ဒီမတိမြတ်ကြီးကတော့ဉာဏ်တွေကသိချက်တဲ့အတွက်30ဘုံအတွင်းမှာတည်ရှိနေတဲ့ယုတ်တရားနန္တရားအကြောင်းတရားအကျိုးတရားလို့ခေါ်ဆိုအပ်တဲ့သင်္ခါရတရားမှန်သမျှကိုဒီလိုနဲ့ဆွေးဆွေးပြီးတော့သူကဝိပဿနာဘာဝနာကမ္မဋ္ဌာန်းစီးပြန်တော့မူနိုင်တယ်ဒီဘူမကကမ္မဋ္ဌာန်းဤကပုဂ္ဂိုလ်ဆိုပြီးဒီလိုသုံးထားတယ်ဒီစရာကတော့ဘူမကကဘုံဘူမကဘုံကကရှိတာဘုံသုံးပါးအတွင်းရှိနေတဲ့သင်္ခါရတရားမှန်သမျှကိုတခြားတဲ့ဉာဏ်နဲ့ကြိတ်ချပြီးသူဘသုံးတာနိုင်တဲ့ပုဂ္ဂိုလ်လို့ဒီလိုသတ်မှတ်ချက်ရှိဒီဘူမကကမ္မထာနိကပုဂ္ဂိုလ်ပဲဘယ်လိုသူကရှုတယ်လို့မေးတော့ယံကင်းစီသမုဒိယဓမ္မံသဗ္ဗံတဏိရောဓဓမ္မံဟုတ်သူရှုကြတာဖြစ်တဲ့တရားမှန်ရင်ပြည့်နေတယ်လို့တခြားသူချုံုံပြီးရှုလို့ရအဲ့ဒီဖြစ်ပြီးပြည်နေတာတွေကိုကြည့်ပြီးတော့လက္ခဏာကြီးသုံးတာအဆင့်ဆင့်ပြင်ရမယ်ပေါ့နော်။ဒါပြီးနဲ့သူကသင်္ခါရတရားတွေဆိုဒီစုတဲ့ဆက်ပြီးစု။ဉာဏ်သိတဲ့ပုဂ္ဂိုလ်တွေမှာသင်္ခါရနဲ့ပတ်သက်လို့အသိဉာဏ်တွေကအတိတ်တန်ရှင်းနေပြီးဆိုတဲ့ဒီစုတဲ့ဆက်စုပြီးဥပဒနာရှုလို့ရတယ်။ဒါနဲ့ဝိညာဉ်ဣစ္ဆာပြည့်အဲ့လို။ဒါပြီးနဲ့ဒီသင်္ခါရတရားတွေကဘာတွေလဲလို့ပြန်ပြီးပရမတ္ထနေဘက်ကပြောလိုက်တော့ရှင်ဒီတည်းဒီယုတ်တရားတူတူပဲ။ဒီဘုံနဲ့ပုံရှုလိုက်တာသူကနော်။ဘယ်နဲ့ကနှစ်ပုံပုံပြီးတော့ရှုနောက်ပုဂ္ဂိုလ်တစ်မျိုးလာပြန်ပြီးယုတ်တရားနဲ့ပတ်သက်လို့အဋ္ဌဉာဏ်ကတန်ရှင်းနေတိုးဝင်မှုမရှိဘူးနံတရားနဲ့ပတ်သက်လို့ကြတော့အဋ္ဌဉာဏ်ကမတန်ရှင်းဘူးတိုးဝင်နေတယ်ဒါရီလိုပုဂ္ဂိုလ်မျိုးဖြစ်ခဲ့ရင်ယုတ်တရားနဲ့ ပတ်သက်နဲ့အတိညာသင်ရှင်းနေသည့်အတွက်ကြောင့်ယောဂီတွေကိုတိစုတုပေါင်းထားပြီးဝိပဿနာဘာဝနာကမ္မဋ္ဌာန်းစီးပွားကိုအမြဲတမ်းဆက်ဆံကြတယ်။ဉာဏ်တရားနဲ့ပတ်သက်လို့အတိညာကမတန်ရှင်းဖြစ်လို့ရှင်းနေတဲ့အတွက်ကြောင့်သောပုဂ္ဂိုလ်ကိုဉာဏ်တရားတွေမှ၄ပုံပုံလိုက်။ဝေဒနာတစ်ပုံ၊ဒိညာတစ်ပုံ၊ဉာဏ်နဲ့စတဲ့သိသင်္ခါရတရားတစ်ပုံ၊အတိစိတ်ဝိညာဉ်တစ်ပုံ၄ဘုံပုံပြီးတော့ဝိပဿနာဘာဝနာကမ္မဋ္ဌာန်းစီးပြန်ဖို့ရန်အတွက်ဆရာရှင်ရှင်းပြပြီးတော့ဘူးတဲ့။ပေါင်းလိုက်တဲ့အခါကျတော့ယောဂတဘုံနန္တရားတွေက၄ဘုံဆိုတော့အလုံး၅ဘုံခန္ဓာ၅ပါးနည်းဖြစ်သွား။ဒီခန္ဓာ၅ပါးဆိုတာဘာတွေလဲလို့တပံပြန်ပြီးပရမတ္ထသစ္စာဘက်ကပြန်ဆန်းစစ်ကြည့်လိုက်တော့စေဤစေတသိက်ယောဂီအတူတူပဲ။ယောဂံပရမတ္ထဓာတ်ကတော့အတူတူပဲ။ပုံစံထုတ်ပြရရင်တော့ပြစ္ဆဝကိငါးဥဒ္ဒေအဖြစ်ကြဖြစ်နော်။ဓမ္မစကြာဒေသနာတော်ဖြစ်ဆရာရှင်ဒီသစ္စာဒေသနာတော်နိယယွတ်တန်းဝင်အောင်သောတပတ္တိမြင့်မြန်ဖုန်ကျန်းဆက်အောင်ချီးကျူးပြီးတော့မူပြီးတဲ့နောက်ဝါဇုလပိကျော်9ရက်နေ့အရောက်ခန္ဓာနာဘဒေသနာနိအဖြစ်မြတ်စွာဘုရားကသူတို့ကိုယွတ်တန်းဝင်အောင်ချီးကျူးပြီးတော့မူတဲ့အရတ္တဘုရားချီးကျူးပြီးတော့မူနော်။ဆရာရှင်ကသင်္ဆဝကိငါဥကိုယုတ်တရားဒီနိစ္စလားအနိစ္စလားလို့မြည်တယ်။သင်္ဆဝကိငါဥတို့ကအနိစ္စလို့ပြန်ဖြေတယ်။ဒုက္ခလားဒုက္ခလားလို့မြည်တော့ဒုက္ခလို့ပြန်ဖြေတယ်။အနိစ္စလည်းမှန်တယ်ဒုက္ခလည်းမှန်တယ်။ဟောပြန်ပြည့်စုံတဲ့ဝိရိနာမဓမ္မလည်းမှန်နေတဲ့ဒီယုတ်တရားကိုငါပဲငါဟာပဲငါရဲ့အတ္တပဲလို့ချုပ်တင်ပါမလားမြည်တော့မချုပ်တင်ဘူးလို့ပြန်ပြီးဖြေပြီးတဲ့။စဉ်းစားကြည့်မယ်။အဲဒီသင်္ဆဝကိငါဥကဒီယုတ်တွေသိတယ်လားမသိဘူး။ယုတ်တယ်ကိုသိအောင်နေမို့ဘူးအဲ့ဒီယုတ်ဒီနေစားလားအနေစားလားမေးတော့သူတို့ကအနေစားလို့ပြန်ဖြေနေတယ်သိလို့ဖြေတယ်လားမသိဘဲနဲ့ဖြေနေတယ်ဘုရားကဟောနေတဲ့ပုဂ္ဂိုလ်ကလည်းဒုလောကထထတတ်ပြညဉာဏ်ကိုပိုင်းတော်မူတဲ့နမတမုဒ္ဒဘုရားရှင်ဖြစ်နာယုန်နေတဲ့ပရိသတ်တွေကြီးလိုက်တယ်လေသောတော်ကအရိယသူတော်ကောင်းတွေဖြစ်ပြီးတော့ဒီအနတ္တလက္ခဏာတုတ်တန်ဆုံးနေတဲ့ဒီပြိုင်တဲ့ထဲရန်တဖို့ပေါ့ရောက်ကြမဲ့ပုဂ္ဂိုလ်နော်။ဉာဏ်တစ်ပည့်နှစ်ဦးတို့ကြိတ်ပွင့်ထိုင်နေတဲ့ကြိတ်ပွင့်ကြီးတခုဟုတ်ပါဘူးနော်။တကယ်ဘုရောကောင်းတရားကိုမြတ်လို့လို့လောလောတောင့်တလို့အမှန်တရားတွေကိုခွဲပြားဝေဖန်ပြီးတော့သုံးသပ်ပြီးရှုပွားသုံးသပ်နေတဲ့ဒိဗနာပွဲတခုဖြစ်ပါတယ်နော်။ဒါကြောင့်ဝိရဏသင်္ညာသင်္ခါရဝိညာဉ်နေကြတယ်လေပုံစံလိုပဲဖျက်ရှင်ဟုတ်ပြီပါဒီဝိရဏတင်ညာသင်္ခါရဝိညာဉ်ခေါ်တဲ့နာမ်ကျက်ဒီကိုနိစ္စလားအနိစ္စလားမြည်တော့အနိစ္စလို့ဖြေတယ်ဒုက္ခလားဒုက္ခလားမြည်တော့လည်းဒုက္ခလို့ဖြေတယ်အနိစ္စလည်းမှန်တယ်ဒုက္ခလည်းမှန်တယ်ဖောက်ပြန်ပြည့်စုံတတ်တဲ့ဝိပရိနာမဓမ္မလည်းမှန်နေတဲ့ဒီနံတရားတွေကငါပဲငါဟာပဲငါရဲ့အတ္တပဲလို့ချုပ်တယ်မှမလားလို့ခန္ဓာငါးလေးပုံပုံပြီးတော့အတိအပြီးမြည်တယ်နေတဲ့ခါမှလည်းမချုပ်တယ်မှဘူးဆိုပြီးတော့ပြန်ပြီးအဖြေပေးကြအဲ့ဒီအဖြေပေးတဲ့အချက်ကိုကြည့်ရင်လည်းဒီပိစ္ဆဝကိငါဥဒ္ဓောကဒီနံခန္ဓာလေးပါလဲသူတို့ပြီးပြလားမသိဘူးလားသိရင်ဒီနံတရားတွေရှုလို့ရကြလားမရဘူးလားဘာဝကတွေဒီနံတရားတွေကိုရှုလို့ရကြလားမရဘူးလားမေးရင်ရနေပါတယ်ရတဲ့ထုံးနေတယ်နော်အဲ့ဒီလိုအမေဖြစ်ပြီးလို့ပြီးတဲ့အချိန်ခါကျတော့မှမြတ်စွာဘုရားကသတ္တမတိဟဘိက္ခဝေယံကိစီရူပံအတိတနာဂတောပိစ္ဆုပန္နံဣဇ္ဇတံဝဘိဒံဝဩလာရိကံဝဒုက္ခမံဝဒီနဘာပဏိတမယန္တုရေတန္တိကေဝတ္တဗ္ဗရူပဏိတမမနေသောဟမတမိနမေသောအတ္တတိဧဝမေတံယထဘုဒ္ဓံတမပညာယတတဗံသိကဝေတန္တရာပြေကိုရှင်လေးရှိကြကုန်သောပရိသလေးပါးခြေသာခြေသမိတို့တတ္တမထို့ကြောင့်ဤအီတန္တရာတော်များအတွင်၌ဒုမေသင်္ခြေသတို့သည်အတိဒါနကတပိစ္ဆုပန္နံအတိဏကပိစ္ဆုပန်ဖြစ်သောယံကိစီရူပံအလုံးစုံသောယုတ်တရားဒီ၎င်းဣဇ္ဇဒံဝါဣဇ္ဇဒမုနိဖြစ်သောဗိဒံဝါဗိဒမုနိဖြစ်သောယံကိစီရူပံအလုံးစုံသောယုတ်တရားဒီ၎င်းဩဇာရိကံဝါယုံရင်ကြံတန်ဒီမုနိဖြစ်သောဒုက္ခမံဝါဒိမိလူညာဒီမုနိဖြစ်သောယံကိစီရူပံအလုံးစုံသောယုတ်တရားဒီ၎င်းဤနံဝါယုံညာဒီမုနိဖြစ်သောပဏိဒံဝါမောမြတ်ဒီမုနိဖြစ်သောယံကိစီရူပံအလုံးစုံသောယုတ်တရားဒီ၎င်းဒူရေဝအတိညာနေဝေဒီမူလီဖြစ်သောတဏိဒေဝအတိညာနေဤဒီမူလီဖြစ်သောယံကိစီရူပအလုံးစုံသောယုတ်တရားဒီ၎င်းအတ္တိရှိကြ၏ဧတံတဘံဤအလုံးစုံသောယုတ်တရားကိုဧတံဤယုတ်တရားဒီက အာငါဤဥစ္စာမဟုတ်ဧသာဤယုတ်တရားဒီကနာဟာမတမိငါမဟုတ်ဧသောဤယုတ်တရားဒီကနာမေအတ္တငါဤအတ္တမဟုတ်ဣတိဤသို့လျင်မမပညာယယုတ်သောယုတ်ခေနံတုံနံကေဖြူခွဲဖောက်ခြင်းဝိပဒနာညာအလင်းသဖြင့်ယထာဘုဒ္ဓံမကောင်းမပြားဟုတ်တိုင်းမှန်စွာဒန္တပံစုဘောဒုက္ခအပေဤဒီလိုဖျက်ခြင်းတဲ့အရှင်ကြပြီအဲဒါအတိယုတ်တရားအနာကယုတ်တရားပိစုပံယုတ်တရားဣဇ္ဇတမိမိဒန္တမရှိတဲ့ယုတ်တရားဗိဒ္ဓသူဘဒန္တမရှိတဲ့ယုတ်တရားငါဟာမဟုတ်ငါမဟုတ်ငါရဲ့အတ္တမုံလို့ရှုဖို့ဖျက်ခြင်းတဲ့အရှင်ကြပြီမိဓမ္မမနိသောဟမတမိနမေသောအတ္တတိအနိစ္စဒုက္ခမနတန္တိတမနုပတ္တမိဟောသံဃောဝတ္တတုတ်တံသက္ကရာမြတ်မှာဖွင့်ထားတယ်။အနိစ္စလို့ရှိပါဒုက္ခလို့ရှိပါအနတ္တလို့ရှိပါဆိုတာနဲ့ငါဟာမဟုတ်ငါမဟုတ်ငါရဲ့အတ္တမဟုတ်လို့ရှိပါဆိုတာအတူတူပဲတဲ့။ဒါဖြစ်လို့ငါဟာငါဟာလို့ဆွေးနေတဲ့ဒီတဏှာဇောကအနိဒုက္ခလက္ခဏာကိုကောင်းကောင်းမြင်ပြီးဆိုလို့ချင်းပြောသွား။ငါငါလို့ထောင်လဲနေတဲ့မာနဇောကအနိစ္စလက္ခဏာကိုမြင်ပြောသွားငါရဲ့အတ္တပဲလို့ဆိုနေတဲ့အတ္တဆိုကအနတ္တလက္ခဏာကိုမြင်ပြုထပ်တာ။သံဃာကြီးတွေမွေးလာလိုက်၊ဒိသွားလိုက်၊မွေးလာလိုက်၊ဒိသွားလိုက်၊မွေးလာလိုက်၊ဒိသွားလိုက်။မိဘတွေစိတ်ချင်းဆိုလို့ဖြစ်တယ်။အော်တသက်လားဒုက္ခပြုနေတာကိုဒုက္ခ။ခြင်းပြည့်နှစ်တန်းနှိမ့်ဆက်တန်းကြောင့်တရားမဆဲလွန်ခြင်းရဲ့ဤကြည့်ချင်းပြချင်းတန်ကြပ်ပြီးအမျက်မပြနှင်းပန်းနှိမ့်ဆက်နေတဲ့ဒီတရားတွေကိုဒုက္ခလို့ပြောမလားဒုက္ခလို့ပြောမလားဒုက္ခပဲအဲ့ဒီသင်္ခါရဒုက္ခသဘာဝကိုမြင်တဲ့အချင်းအခါမှာဒီသင်္ခါရတရားတွေအပေါ်နဲ့တွေ့တန်တက်မဲ့နေတဲ့တဏှာစိုးကြီးပြုတ်ထွက်သွားတယ်ဒီယုံတရားဒီနာတရားတွေကိုဒီသင်္ခါရတရားတွေကိုကြည့်လိုက်တော့ဖြစ်ပြီးပြင်းနေတဲ့အနိစ္စတရားဒါမှန်တယ်နိမ့်နေပိုင်းစက္ကန့်ပိုင်းတော့တောင်တည်တတ်တဲ့တရားတွေမဟုတ်ကြဘူးအဲ့ဒီထဲမှာငါဆရာကြည့်လိုက်တဲ့ဆရာလို့မဟုတ်ဘူး။ဆရာမတွေ့တဲ့အခါကျတော့မှငန်းကားလို့ထောင်းသွင်းနေတဲ့မန္တန်ကြီးယူဖြစ်သွား။ဒီငန်းကားတရားထဲမှာမပြည့်စုံပဲအကျဉ်းချက်အခိုင်အမာနှင့်သာရအခင်တည်နေတဲ့အတ္တကိုလိုက်ပြီးဆရာဖွေကြည့်ဆရာဖွေလို့မတွေ့ဘူး။မတွေ့တဲ့အချိန်ခါကျတော့မှအနတ္တဆိုယူဖြစ်သွား။ဟုတ်တယ်မလား။အတ္တဆိုယူဖြစ်သွား။အနတ္တဉာဏ်ဖြင့်ပေါ်လာတယ်အဲ့ဒီလိုအနိစ္စဒုက္ခအနတ္တလို့ရှုဖို့ဆိုတာနဲ့ငါ့မဟုတ်ငါ့မဟုတ်ငါရဲ့အတ္တမဟုတ်လို့ရှုဖို့ဆိုတာအတူတူပဲအဲ့ဒီရှုရမယ့်တရားတွေကိုဘုရားရှင်ကသတ်မှတ်ပြီးပြီးလိုက်တဲ့အပိုင်းမှာအတိတ်နာကပြိစုတ်ကံအစ္ဆဒဗိဒ္ဓအောနာရိကဒုက္ခမအရိနာပဏိဒအဒုရသန္တိကလို့ဖွင့်ထုတ်အပ်တဲ့တစ္ဆေသုံးမျိုးသောအခြင်းအအဖြစ်ကြီးနေတဲ့ဉာဏ်ယုတ်ရတဲ့ကိုမကောက်မပြဟုတ်တိုင်းမှန်စွာယုတ်တုံယုတ်ခဲနန္တုံနန္တတိကိုဖြုတ်ခွဲဖောက်ထွင်းနိုင်တဲ့ဝိပဿနာဉာဏ်အလင်းတန်နဲ့ရှုပါလို့ဒီလိုပြောကြားထားအဲ့ဒီဉာဏ်ကြက်ကသာဝကရဲ့ဒီယုတ်ဒီနန္ဒီကိုရှုနိုင်လို့အရှင်ကြားတယ်လို့မရှုနိုင်ဘဲနဲ့တက်တက်အရှင်ကြားနေတာရှုနိုင်တယ်ရှုလို့လည်းရကြတာနော်ဒီယုတ်ဒီနန္ဒီရှုမြင်ရင်ဘယုတ်ဘဏ္ဍံတော့ရှုဒီယုတ်ဒီနန္ဒီကလွဲ့ရင်လည်းဘယ်ပုံစံအနေထားအဖြစ်ယုတ်ကသာဝကရင်းပြီးတဲ့ယုတ်ကတစ်မျိုးဘုရားရှင်တို့သမ္မာသမ္ဗုဒ္ဓဘုရားရှင်တို့ပြီးတဲ့ယုတ်ကတစ်မျိုးဆိုနှစ်မျိုးခွဲဟောထားတာကလည်းမရှိပါဘူးသောကဤတဏ္ဍာမဖြစ်နေတဲ့ယုတ်ကလည်းဒီပုံစံပဲ။သမ္မာသမ္ဗုဒ္ဓဘုရားရှင်တဏ္ဍာမဖြစ်ပေါ်နေတဲ့ယုတ်ကလည်းဒီပုံစံပဲနော်။ပြီးတော့ယုတ်တရားအစုပ်ပုံနေပြီးတဲ့အခါဉာဏ်ဉာဏ်ကိုဆက်ကြည့်လိုက်တော့ဝိညာဉ်တဘုံ၊ပညာတဘုံ၊သင်္ခါရတဘုံ၊ဝိညာဉ်တဘုံ၅ဘုံပုံပြီးပုံစံသူပဲဟောပါတယ်နော်။တစ်ဆက်တစ်မျိုးသောအခြင်းအပြစ်အတိတ်ကမိဇုပန်အစ္ဆဒဗိဒ္ဓ။ဟောလာရိကဒုက္ခမရိနာပဏိဒဒုရတန္တိကလို့ဖော်ဆိုအပ်တဲ့တစ်ဆက်တစ်မျိုးသောအခြင်းအပြစ်ဒီနေ့တဲ့ဝိရဏအစုပုံ၊ပညာအစုပုံ၊သင်္ခါရအစုပုံဝိညာဉ်အစုအပုံတွေကိုလည်းငါဟာမဟုတ်ငါမဟုတ်ငါရဲ့အတ္တမဟုတ်တော့ဘုအနိစ္စဒုက္ခအနတ္တလို့ရှုပါလို့ဘုရားရှင်ဆက်လက်ပြီးပြောကြားထားအဲဒီမြင့်ကြက်ချက်ကခေါင်းကစိတ်စိတ်တိတ်ရုပ်လို့ခေါ်ဆိုအပ်တဲ့ပရမတ္ထ၃ပါးကိုပရမတ္တရား၃ပါးနော်ငါးပုံပုံပြီးတော့ရှုပုံစနစ်အပြည့်နဲ့တော့ဘုရားဟောဘယ်ပုဂ္ဂိုလ်တွေကိုဟောလဲယုတ်တရားနဲ့ပတ်တယ်လို့အတိညာသင်ခြင်းနန္ဒယနဲ့ပတ်သက်လို့အတိညာမတန့်ရှင်းသုဘဂုံမျိုးကိုမြတ်စွာဘုရားဒီငါးပုံပုံပြီးဝိပဿနာရှိဖို့ရန်ဆင်းကြတယ်တစ်ချက်နောက်တနည်းကတော့ဒိဋ္ဌပညာဉာဏ်ပညာထင်မြင်တဲ့သူတော်ကောင်းကြီးကိုလည်းမြတ်စွာဘုရားဒီ ဌာန၅ပါးနည်းနဲ့အစိတ်ကလေးတဲ့ယုံကြည်တဲ့ကို၅ပုံဘုံဥပါဒနာရှိဖို့ရံယုံကြည်ပြီးတော့ဟူပါတယ်အဲ့ဒီယုံကြည်ချက်တွေက၅ပုံပုံပြီးရှုလိုက်တော့လဲအရှုကံပရမတ္ထအတ္တာကြည့်လိုက်တော့ဒိဋ္ဌိဒိဋ္ဌိယုံကြည်အတူတူပဲနော်ဒါကြောင့်တို့တတ္တဝါဒီကြတော့ယုတ်ပြန်နဲ့ပတ်တယ်လို့အဋ္ဌဉာဏ်မတန်ရှင်းမှုဒုဝေပြန်နဲ့နန္တရားနဲ့ပတ်တယ်လို့အဋ္ဌဉာဏ်ကအတန်ရှင်းအရိယပုဂ္ဂိုလ်မျိုးဖြစ်ရင်တော့ယုတ်ပြန်နဲ့ပတ်တယ်လို့အဋ္ဌဉာဏ်မတန်ရှင်းတဲ့အတွက်ယုတ်ပြန်ဒီကို7ပုံခွဲနန္တရားနဲ့ပတ်တယ်လို့အဋ္ဌဉာဏ်တန်ရှင်းတဲ့အတွက်နန္တရားဒီကို2ပုံခွဲပေါင်းလိုက်တော့7ပုံပုံပြီးတော့အာရဏဒေနနိအဖြစ်ဝိပဿနာဘာဝနာကမ္မဋ္ဌာန်းစီးပွားဖို့အရှင်းပြပေးနောက်တနည်းကတော့ဉာဏ်ပညာအလယ်အလတ်ဆက်ရှိနေတဲ့ပုဂ္ဂိုလ်တွေကိုလည်းအာရဏဒေသနာနည်းအားဖြင့်ဝိပဿနာဘာဝနာကမ္မဋ္ဌာန်းစီးပွားဖို့အတွက်ဆင်ကြပြီးသာဟာဝိညာဉ်ဣဇ္ဇတိအတမျိုးပဲနော်အာရဏဆန္ဒပါဒဘာလဲလို့ပရမတ္တသစ္စာဘက်ကပြန်ကြည့်လိုက်တော့သိစိတ္တိယုတ်တရားဒုတိယနော်ဒီကစကာယရဏတောဒါယရဏကာနယရဏဇိဝယရဏကာယရဏမနယရဏခေါ်တဲ့အတွင်းအာရဏ6ပါးအစီတ6ပါးရူပယရဏသတ္တယရဏကန္နယရဏရတယရဏဖုဒ္ဓဝယရဏဓမ္မယရဏလို့ခေါ်ဆိုအပ်တဲ့အပြင်အယရဏက6ပါး22ပါးစိတ်စရိတ်နဲ့ယုံကြည်ကုန်မသောဘူးလားဒါရင်ခန္ဓာ၅ပါးနည်းနဲ့အယရဏ7ပါးနည်းနဲ့ရှုတယ်ရှုပုံနည်းစနစ်သာကွာတဲ့အရှုကံပရမတ္ထအတ္တသာကတော့စိတ်စရိတ်နဲ့ယုံကြည်အတူတူပဲနော်တချို့ပုဂ္ဂိုလ်တွေကြတော့ယုံနဲ့ပတ်သက်လက်အတိညာမတန်ရှင်းမှုတွေ့ဝေတယ်နန္တရားနဲ့ပတ်သက်လက်အတိညာကမတန်ရှင်းမှုတွေ့ဝေတယ်သောပုဂ္ဂိုလ်မျိုးကိုဘုရားရှင်ဒီယုံတရားနဲ့ပတ်သက်လို့အတိညာမတန်ရှင်းတဲ့အတွက်ယုံကြည်တယ်ကို7ပုံခွဲနန္တရားနဲ့ပတ်သက်လို့အတိညာမတန်ရှင်းတဲ့အတွက်နန္တရားတွေကို9ပုံခွဲပေါင်းလိုက်တော့18ပုံဒါတည်းဆိုင်18ပါးနည်းဖြင့်ဥပါဒနာဘာဝနာကမ္မဋ္ဌာန်းစီးကံကိုရအတွက်အရှင်းပြပြီးတော့ပူပါတယ်ဒါတည်းဆိုင်18ပါးဆိုတာဘာလဲလို့ပရမတ္ထသစ္စာဘက်ကပြန်ကြည့်လိုက်တော့သိစိတ္တိယုံတရားပဲအတူတူပဲနော်တနည်းအားဖြင့်တော့ဉာဏ်ပညာနှုတ်နှေးနေတဲ့ပုဂ္ဂိုလ်တွေကိုတတ္တဆိုင်7ပါးနည်းဖြင့်ဥပါဒနာဘာဝနာကမ္မဋ္ဌာန်းစည်းစမ်းဖို့မျက်တော်ပြန်ဆင်ကြပြီလေ။နော်။အဲ့ဒါဟာဝိနည်းဣဇ္ဇတရားပဲ။ဒီတော့ဒီလိုဒီလိုပုဂ္ဂိုလ်တွေကသစ္စာဒိဋ္ဌိနည်းနဲ့တွေ့တဲ့ဝင်မဲ့ဆိုရင်သစ္စာဒိဋ္ဌိနည်းနဲ့ဘုရားရှင်ဝိပါဒနာဘာဝနာကမ္မဋ္ဌာန်းစည်းစမ်းဖို့ဆင်ကြပြီ။နမုနာသုခဏကသစ္စာပဲဒီနာဥပ္ပေါ့နော်။ဓမ္မစကြာဒိဋ္ဌိနာရောမသစ္စာဒိဋ္ဌိနည်းဖြင့်မျက်တော်ပြန်ဖြည့်ဖြုတ်ပြီးတော့မူလိုက်။ဒီကဓမ္မစကြာဒေသနာမှာလာရှိတဲ့ဝိပဿနာအရှုကအာယုန်နဲ့အနတ္တလက္ခဏသုတ္တမလာရှိတဲ့ဝိပဿနာအရှုကအာယုန်နဲ့ကမတူလို့လားလို့မင်းပြောရှိတယ်ဘယ်လိုသဘောပေါက်ကြလဲအတူတူပဲယူတတ်ရင်တူတယ်ဘယ်လိုလဲသစ္စာလေးပါးထဲမှာဒုက္ခသစ္စာနဲ့သမုဒယသစ္စာနှစ်ပါးကိုဝဋ္ဌသစ္စာလို့ခေါ်တယ်နိရောဓသစ္စာနဲ့မဂ္ဂသစ္စာနှစ်ပါးကဝိဝဋ္ဌသစ္စာဒီလိုဝိတ္တကမ္မဋ္ဌာနာပြီးနေတော့ဟောဒီဝိတ္တနဲ့တိအပြီးနေတော့ဝဋ္ဌသစ္စာဝိဝဋ္ဌသစ္စာနှစ်မျိုးရှိတဲ့အ ਨੇ ကဝဋ္ဌသစ္စာဖြစ်တဲ့ဒုက္ခသစ္စာသမုဒယသစ္စာတရား၌တန်လင်ဝိပါဒနာဘာဝနာကမ္မဋ္ဌာနှလုံးသွင်းခြင်းဆိုတာဖြစ်လို့ရတယ်နှလုံးသွင်းလို့ရတယ်ညုဒ္ဒသစ္စာဖြစ်တဲ့နိရဒ္ဒသစ္စာမဂ္ဂသစ္စာနဲ့ဝိပါဒနာဘာဝနာကမ္မဋ္ဌာနှလုံးမသွင်းရဘူးလို့ဒီလိုအတိအကျသတ်မှတ်ချက်ရှိဒီတော့ဝိပါဒနာဘာဝနာကမ္မဋ္ဌာနှလုံးသွင်းရမယ်သစ္စာကဒုက္ခသစ္စာတရားနဲ့သမုဒယသစ္စာတရားဘာကောဒုက္ခသစ္စာခေါ်တယ်သုဓမ္မစကြာဒိဋ္ဌနာတော်မှာပဲဘုရားရှင်ကိုရတော်တိုင်းကတန်ခိတ်ဒိဋ္ဌနာပိစုပါဒနဲ့ခန္ဓာဒုက္ခအကျဉ်းချုပ်အဖြစ်ဥပါဒိနဲ့ခန္ဓာ၅ပါးဒီဒုက္ခသစ္စာတရားလို့ဒီလိုဖတ်တာ။ဒီတော့ဥပါဒိနဲ့ခန္ဓာဆိုတာကဘာကောဥပါဒိနဲ့ခန္ဓာခေါ်တယ်ဆိုတာကိုဘုရားရှင်ကိုရတော်တိုင်းကလည်းဟောခန္ဓာဝေကတန်ရုပ်ပါဠိတော်ခန္ဓာတုတ်တံမှာရှင်းပြီးသား။ယံဉ္စီရူပတိတနာကတပိစုပါဏဣဇ္ဇတံဝပိဋ္ဌံဝဩနာရိကံဝဒုက္ခမဝဟိနာဝပဏိတံဝယံတုရေတဏိဒေဝတံတောဥပဒဏိယအယဟုစတိရူပုပါဒနဲ့ခန္တော်ဟောအတိဏကပိစုပါဏဣဇ္ဇတပိဋ္ဌံဩနာရိကဒုက္ခမဟိနာပဏိတံလူရတဏိကလို့ခေါ်ဆိုအပ်တဲ့တစ်ချက်ဒီမျိုးသောအချက်ဖြင့်ဒီနေ့တဲ့အာသောတယတိအာယုဟိယနေမြေလို့ခေါ်ဆိုအပ်တဲ့32ဘုံအတွင်း၌တည်ရှိနေတဲ့ဒနာတိတို့ဖြင့်ငါငါဟာလို့ဆွေးရွာဖြစ်တဲ့ယုတ်တရားအစုအပေါင်းကိုရုပ်ဘာရနဲ့ခန္ဓာခေါ်တယ်အလားတူပါဝေဒနာစုဘောတိညာစုဘောတိခါရအစုဘောဝိညာဉ်စုဘောတိကိုဝေဒနုဘာရနဲ့ခန္ဓာတိညုဘာရနဲ့ခန္ဓာသင်္ခါရုဘာရနဲ့ခန္ဓာဝိညာဉ်စုဘာရနဲ့ခန္ဓာခေါ်တယ်လို့အတိအကျရှင်းတယ်ရှင်းတယ်လိုက်တဲ့အချိန်ကကျတော့ဒုက္ခသစ္စာအမြင်ရနေတဲ့ဥပါဒဏ်နဲ့ခန္ဓာ၅ပါးဆိုတာက အတိဏ္ဏကပိဿုဗ္ဗံဣဇ္ဇဒဗိဒ္ဓဩလာရိကဒုက္ခမဟိနပဏိတဒုရတန္တိကခောဆုအပ်တဲ့12မျိုးသောအခြင်းအရာဤနည်းတဲ့ရုပ်ဝေဒနာသင်္ခါရသင်္ခါရဝိညာဉ်တို့ရဲ့အစုအပေါင်းပဲအဲ့ဒီအစုပေါင်းကဒုက္ခသစ္စာခေါ်တော့အဲ့ဒီဒုက္ခသစ္စာတရားကိုဝိပဿနာရှုဖို့သစ္စာဒီမနာနည်းဖြင့်ဘုရားရှင်ကဓမ္မစကြာမှာသင်ပြလိုက်အနတ္တလက္ခဏာတုံ့ပြန်ကြတော့ဒီ12မျိုးသောအခြင်းအရာဤနည်းခန္ဓာ၅ပါးကိုပြန်ခေါ်တာပဲမတူဘူးလားအတူတူပါပဲနော်ရန်ကြောပြပရိသသမုပ္ပါစုခကတနားလည်ပြီးဖြစ်တယ်။သမုဒိယသစ္စာပိုင်းကဘာကိုသမုဒိယသစ္စာခေါ်တယ်ဆိုတာကိုဟောဒိဋ္ဌိရဏတုတ်တော်မှာဘုရားရှင်ကိုရောရင်းကအတိအကျဟောထားတယ်နော်။ရန်ကြောပြပရိသသမုပ္ပါသဘောတရားတိကသမုဒိယသစ္စာဖြစ်တော့ဒုက္ခသစ္စာကိုဝိပဿနာဘာဝနာကမ္မဋ္ဌာန်းစီးပြန်ပြီးတဲ့တော်ကောင်းစံသမုဒိယသစ္စာတရားဒီကိုလည်းဆက်လက်ပြီးဝိပဿနာဘာဝနာကမ္မဋ္ဌာန်းစီးပြန်ပြီးအပ်ပါတယ်နော်။ဒါကြောင့်ဓမ္မစကြာဒေသနာတော်ရဲ့စုခွက်နဲ့အနတ္တလက္ခဏာတုတ်တော်ရဲ့စုခွက်ပြီးအတူတူပဲဖြစ်ပါတယ်။ဒီတော့အဲ့ဒီရှုခွက်ကလေးတွေကိုချုပ်တင်ပြောနေတာကဘာကြောင့်လဲဝိသုဒိမေအထက်ကရကခန္ဓာကသင်္ချာရလောကုယနေစပြီးတော့ဝိပဿနာရှုပါလို့ရှင်းကြလိုက်တဲ့အပိုင်းမှာနော်ဘာကနေစရှုရမယ်ဆိုတော့အပိုင်းနဲ့ပတ်သက်ပြီးသူကရှင်းကြထားတယ်ရူပံအတိဒါနာကတပိစ္ဆုပန္နအာနိသံခယသီနာဟောဒါကစပြီးဒီတန်းချိန်ထားတယ်ဝိသုဒိမေအထက်ကရဒုတိယဒေသမေနာ245အတိဏ္ဏကပိဿုဗ္ဗံဖြစ်တဲ့ယုန်တရားဒီအာနိသံခယတိနာဂုံဂုံသွားတတ်တဲ့အနေသဘောကြောင့်အနိစ္စမြည်တယ်လို့ရှုပါဘယ်လိုရှုရမလဲဒါကပရိသမီတာမဲ့ပါဠိတော်ကြီးမှာဆင်းကြထားတဲ့ဆင်းကြချက်ကလေးကိုသူကထုတ်ပြတယ်ထုတ်ပြီးတော့သူကရှုွက်ကလေးကိုစပြီးသင်ပေးတယ်သတ္တမဧတယံအတိတံရူပတံယတ္တမအတိတေယောအခိနာနိမဘောတံပတ္တံဒီအာနိသံခယတိနာသတ္တမထိုကြောင့်ဧတဤယောဂဝဆရာပုဂ္ဂိုလ်ဒီညာအတိတရူပအတိအတိတ်ရှိတဲ့ယုတ်တရားဒီအဋ္ဌိစီတန်သောအတိတ်ရှိတဲ့ယုတ်တရားဒီယတ္တမအပြင့်ကြောင့်အတိလေးရောအတိတ်၌တန်လင်းခီနံကုန်ဆုံးပြပြုံးကနေပြီးနိမဘောတပ္ပတံဤသစ္ဆုပံဘောသို့ရောက်ရှိ၍မလာပေဣတိတ္တမထို့ကြောင့်ဣတိတ္တမဣတိဤသို့လျင်ခရခေနကုန်တတ်တဲ့အနတ္တဘောကြောင့်အာနိစ္စအာနိစ္စမြည်၏အတိတ်ရှိတဲ့ယုတ်တရားအတိတ်မှာပဲကုံဆုံးပြည့်စုံခဲ့တယ်။ဒါကြောင့်ဒီအတိတ်ဖြစ်တဲ့ယုံကြည်ပြီးပြီးလို့ဆိုဘွန်ဘွားတော့ရောက်ရှိမနာဘူးကုံတက်ပြည့်တတ်တဲ့အနေတဘောကြောင့်အာနိစာလို့ဒီလိုရှိဖို့အရှင်းချပေး။အဲ့ဒီမှားချက်ကိုကြည့်ရင်အတိတ်ယုတ်ကိုရှိဖို့အတူပဲရှင်းချရတာမရှင်းချဘူးလား။ရှင်းချနေတယ်။အဲ့သမ္မာအတိတ်ကရှိနေတဲ့တရားတွေ။အတ္တကရကသူကကုန်ပြီရှင်းချနေတာပေါ့ပါဠိတော်ကကိုးပြီးမှသူကရှင်းချပါဠိတော်ထဲမှာလည်းခုနကဒကာကြီးတွေနဲ့အနိစ္စဆုံးကအနတ္တလက္ခဏာတုံ့မှာကိုကဘုရားရှင်ကိုရောရင်က12မျိုးသောအကျင့်ပဲဒီနည်းနဲ့ခန္ဓာ၅ပါးကိုဝိပဿနာဘာဝနာကမ္မဋ္ဌာန်းစဉ်းစားဖို့ရအတွက်ဘွယ်ဥဉ္ဇဖြစ်တဲ့သစ္စာဝဲကြီးငါတို့အားဟောကြားနေတဲ့တရားဟောကြားလိုက်တဲ့အချိန်ကမှဒီဒေသနာတော်မှာဟောထားတဲ့ရှုွက်ကိုဒေသနာတော်နောက်တော့ဉာဏ်ရှင်လွတ်ပြီးရှုဘသုံးတာကြရတဲ့အတွက်ဒေသနာတော်အနတ္တလက္ခဏာတုတ်တံအဆုံးအလုံးဒီပါဖြစ်သွားလဲအရန္တဖို့ကြည်သွားကြတယ်တစ္ဆေတမျိုးသောအခြင်းဖြင့်ဒီနေတဲ့ခန္ဓာငါးပါးဒီကိုအနိစ္စဒုက္ခအနတ္တရှုလို့လားမရှုလို့လားသိကြတယ်သိလို့လားမသိလို့လားသိကြတယ်သိလို့သိပါရှုကြံဝင်သွားကြတယ်နော်ဒါကြောင့်အတိတ်နာကပိဿုဗ္ဗံယုတ်တရားဒီကာလသုံးပါအတည့်ရှိတဲ့လူပြားဟာရှုကောင်းတဲ့ဝိပဿနာရှုကောင်းတဲ့တရားလားဖြစ်ပါတယ်။ဒါပေမဲ့ဒီလိုညွှန်ကြားနေတာကမြတ်စွာဘုရားကြီးတဲ့အတိတ်လူပြားနဲ့အနာဂတ်လူပြားကိုရှုဖို့ညွှန်ကြားနေတာမှန်သပြီးရှုဖို့တာညွှန်ကြားတာပါဆိုပြီးဖြစ်ကြတော့ပြောကြ။ဝိပဿနာမှာပိဿကညာဖြင့်တရားရှုရမယ်တရားလည်းရှိတယ်အနုမာနညာဖြင့်မှန်သပြီးရှုရမယ်တရားလည်းရှိ။အဲဒီနှစ်မျိုးထဲမှာအတိတ်ယုံနဲ့အနာဂတ်ယုံဆိုတာကအနုမနာအဖြစ်မှန်းဆပြီးတာရှိရမယ်ပိဿကဉာဏ်ဖြင့်မှန်းဆပြီးဘယ်လိုမှရှိလို့မရနိုင်ဘူးလို့သူတို့ကအထူးပြောကြပြန်တယ်။ခုနကတရားနည်းနည်းလေးပြန်ပြီးနားထောင်ကြည့်လား။ဉာဏ်ကင်းစီရူပတိဒါနာကတပိဿုပါဏဣဇ္ဇတံဝဘိဇံဝဩလာရိကံဝဒုက္ခမံဝဒီနာဝပဏိတံဝယံသူရေတံဒီဒီဝသဗ္ဗံရူပံနိတံမမနိသောဟမတ္တမိနမိသောအတ္တတိဧဝမိတံယထာဘုဒ္ဓံဓမ္မပညာယအတ္တဗံအတိယုတ်တရားပိစုပံယုတ်တရားအနာကယုတ်တရားဣဇ္ဇတယုတ်တရားဗိဒ္ဓယုတ်တရားဩလာရိကယုတ်တရားဒုက္ခမယုတ်တရားဟိနယုတ်တရားပဏိတယုတ်တရားဒုရယုတ်တရားတန္တိကယုတ်တရား အဲ့ဒီယုတ်တရားအကုန်လုံးကငါဟာမဟုတ်ငါမဟုတ်ငါရဲ့အတ္တမဟုတ်လို့မဖောက်မပြဟုတ်တိုင်းမှန်စွာသိနေတဲ့ယုတ်တော့ယုတ်ခဲ့နန်တုံးနန်ခဲ့တဲ့ကိုချိုးခွဲဖောက်ခွဲနိုင်တဲ့ဝိပဿနာဉာဏ်အလင်းတန်တဲ့အရှုပါလို့ဒီလိုသင်ကြားအဲ့ဒီသင်ကြားတဲ့စကားထဲမှာအတိနဲ့အနာဂတ်ကိုမှတ်သပ်ပြီးရှိကြပြစ္ဆုတ်ပန်ကြတော့ဒီချမ်းသိအောင်ရှိလို့ဒီလိုသင်ကြားချက်ကလေးများပါလားမပါပါဘူးမြင့်တပြေးတယ်ပဲနော်တသားတဲ့ဉာဏ်ကြမ်းတွေဒီတော့အတိတ်နာဂတ်ကိုမှန်းဆတာရှိလို့ရတယ်ဆိုတော့မူဝါဒကိုလက်ခံခဲ့ရင်ဒီကိစ္စစဉ်းစားကြည့်ရအတိတ်အကြောင်းကြောင့်ပြစ္ဆုတ်ပန်အကျိုးဖြစ်တယ်လဲမှန်းဆပြီးတော့တာသိနိုင်တယ်အတိတ်ကအဝိဇ္ဇာတဏဥပါဒတိခါရကံဆရာကအတိတ်ခန္ဓာ၅ပါးတို့ရဲ့အစိပိုင်းတစ်ခုအတိတ်ခန္ဓာ၅ပါးထဲမှာအကျိုးဝင်နေတဲ့အစိပိုင်းတစ်ခုအတိတ်ခန္ဓာ၅ပါးကိုမှန်းဆလို့တာရှိလို့ရတယ်ဆိုတော့မူဝါဒကိုခေါင်းပေါ်ထိတ်တင်ပြီးတော့ဥထိတ်ရဲ့ပန်းစင်နေတဲ့သူတော်ကောင်းတွေအဖို့လမ်းမြည်ကြံအတိတ်ကအကြောင်းတရားတွေကြောင့်ပြစ်ဆုံးပါအကျိုးတရားဖြစ်တယ်ဆိုတာသူတို့မှန်းဆတာပြီးတော့မယ်အတိတ်ကသူတည်ုံမလားမသိဘာဖြစ်လို့လဲသူကအတိတ်ကိုရှုတာကမှန်းဆတာသိနေတယ်ဆိုတော့မူဝါဒကိုလက်ခံထားတော့ဘယ်ခါမှသူတို့ကရှုမှာမလဲဆိုတော့ရှုခွက်ကိုလည်းတင်ပေးထားတယ်ပြစ်ဆုံးပါရုပ်တည်နန္ဒီလို့တော့သူတို့သုံးပါတယ်ပရမတ်ဆိုင်တဲ့ယုံနာတော့မဟုတ်ပါဘူးမေဇဗန်ယုတ်ဏနည်းရဲ့ဖြစ်ချက်ကိုမြင်ပြီးတဲ့အချိန်ခါမှာအတိတ်နဲ့ကယုတ်ဏနည်းလဲအော်သူနည်းကောင်းပဲလို့ဆန်းပြီးရှုခါအဲဒီလိုတင်ပေးတာအဲဒီလိုတင်ပေးတော့အော်သူနည်းကောင်းပဲလို့ဆန်းရှုလိုက်တဲ့အခါကျတော့အဲအော်သူနည်းကောင်းဆိုတဲ့ဒီနည်းလောက်တော့သိမယ်ပေါ့ဟုတ်တယ်မလားအတိတ်ခန္ဓာငါးပါးရဲ့အစိတ်တိုင်းဖြစ်နေတဲ့အဝိဇ္ဇာနာဥပါဒ္ဒိခါရကံတုကသိစိတ်ပါခန္ဓာငါးပါးတည်းအစိတ်တိုင်းလုံးခေါ်ဆိုတဲ့ဝိညာဉ်ရဲ့တလဲနာဆက်တာဝိညာဉ်ဖြစ်ပုံကိုပူရင်းနဲ့ဆက်ဆက်ပြီးပြီးလို့ရှင်းလိုက်တာနော်ဒီလိုဆက်ပြလိုက်ရှိတဲ့ကလည်းမှန်းဆက်ပြီးရှိတယ်မှန်းဆက်လို့ဒါရှိလို့ရတယ်ဆိုတဲ့မူဝါဒကိုလည်းလက်ခံထားလက်ခံထားလိုက်တဲ့အတွက်မှန်းဆက်တာသူကသိသိလိုက်တဲ့အခါကျတော့ဒါအတိတ်တွေထွက်သွားတယ်အရိယာဘုရားကလည်းဒီသစ္စာလေးပါးကိုသိတဲ့အပိုင်းမှာဒုရယဒိသကဒုက္ခဒိသဖြစ်ပုံကိုမှန်းဆတာပြီးတယ်ဆိုတဲ့အတိတ်ကိုဖတ်တယ်။ဒိသလေးပါးနဲ့မတရားကောင်းတွေကဒုက္ခဒိသကိုတော့ကျေနပ်နေတာပြီးတယ်။ဒီလိုနဲ့ဒိသနဲ့ကဒိသကျေနပ်နေတာပြီးတယ်။ဒုရယဒိသတစ်ခုကြတော့မှန်းဆပြီးပြီးတယ်ဆိုတဲ့အတိတ်ကိုဖြစ်သွား။ဘာဖြစ်လို့လဲ။အတိတ်ကဒုရယဒိသကြောင့်တော့ဒီဘဝမှာဒုက္ခဒိသကဖြစ်တယ်။ဒီဘဝစိတ်ကိုပြေထောင်တဲ့ဒုရယဒိသကြောင့်နောက်အနာဂတ်မှာဒုက္ခဒိသဖြစ်တယ်။အတိတ်ကဒုက္ခဉာဏ်လေးဆံကြဒီဘဝဒုက္ခဒုက္ခဖြစ်တယ်ဆိုတာအတိတ်ကိုလှမ်းမရှိဘူးအတိတ်ကဒုက္ခဉာဏ်လေးဆံကြဒီဘဝဒုက္ခဒုက္ခဖြစ်တာဘယ်ပုံဘယ်သံဘယ်နည်းအားဖြင့်သိနိုင်လဲသိနိုင်ပြီဒီတော့ဒုက္ခဉာဏ်လေးဆံကြဒုက္ခဒုက္ခဖြစ်တာကိုသူများအကြံနဲ့ပြောတော့ဉာဏ်နဲ့ဒုက္ခဒုက္ခနိရတ္တဒုက္ခမဂ္ဂဒုက္ခကိုတော့သိချက်ကဉာဏ်နဲ့ကိုယ်ရင်းမှမဖြစ်ပေါ်ဘူးအကျိုးရတော့လို့ပြောတဲ့အတိတ်ကိုလည်းရှင်းမတော်ဘူးလားဒီပါပြီဒါကြောင့်စကားတွေဟောဆန်းရှင်းကြည့်လိုက်ရင်ဝေဖန်ကြည့်လိုက်ရင်အကျိုးရှိပြီးတော့မခံနိုင်တဲ့အခြေအနေတွေကဖြစ်ပါတယ်နော်။ဒါကြောင့်အတိတ်ကကရှိဖို့ရအတွက်ဘုရားရှင်ကိုရတော်ရင်ကလည်းဟောတယ်။ဒေဂရမြတ်ကလည်းအတိတ်ကဟုတ်။ဘဂဝါဘက်ကဆန်းရှင်ကြည့်နေတဲ့ဒိဋ္ဌာ၄ပါးပြီးမှမဟုတ်နိဗ္ဗာန်ကရောက်တယ်။မန္တရဝိသေဒုက္ခကကျော်လွန်လွန်နိုင်တဲ့မန္တရဝိသေဒုက္ခအကုန်ဆုံးဆုံးနေလို့ဘုရားရှင်အတိတ်ကဟောနေသည့်အတွက်ကြောင့်ဒိဋ္ဌာ၄ပါးတည်ရတဲ့အစဉ်ပိုင်းတစ်ခုအဖြစ်တာဝန်နေတဲ့ဒုက္ခဉာဏ်လက်ဆံကြဒုက္ခလက်ဆံဖြစ်ပုံကိုသိရဖို့အပိုင်းမှာမှန်းစပြီးရှိအောင်လည်းဒီလိုမှအကျိုးစားမသိနိုင်ဘူးနော်။ဒါကြောင့်ဒီမှာအတိတ်ခန္ဓာငါးပါးကနေစပြီးတော့ဝိပဿနာရှိဖို့ရအတိတ်ကသင်ကြတော့မိမိတို့လည်းအဲ့ဒီတိုင်ရှိအောင်မလားလို့မိရင်လည်းစိတ်ရရှိနိုင်တယ်။ဘယ်နဲ့ကအတိတ်ညာမှာသင်ရှားရလောကီယာကနေစပြီးတော့ဒိဋ္ဌိပါရှိဖို့ကလည်းပြောတဲ့အတွက်ကြောင့်သစ္ဆုတ်ပါယုံနာကမင်းရဲ့အတိညာမှာသင်္ကန်းမဲ့လက်ကူမဲ့ရှင်ပြစ်ဆုံးကံတော့အရှိတော်ကလည်းသိဖို့ပါတယ်။ဒါကြိုက်တာရှိနေနော်။ဒါနောက်တစ်ခုညာအနာဂတအနန္တဘဝနိဗ္ဗာန်ဒိဋ္ဌိတံတိတ္ထေဘောခိယေတ္တိဒိတော်ပရံဘုံကမိတ္တနတတော်ပရံဘုံကမိတ္တတိအာလိဆံခရတိနာအနာဂတ်ဖြစ်တဲ့အကျိုးဆုံးတရားရှိ။နောက်အနာဂတ်ကလည်းကြမှာဖြစ်မယ်။အနာဂတ်ဘဝကြမှာဖြစ်မယ်။အနာဂတ်ဘဝကြမှာဖြစ်မယ်။ဒီအနာဂတ်ဖြစ်တဲ့ယုံတရားတွေတန်တိတ္ထေဘခိတ္တိထိုအနာဂတ်ဘဝကိုကုန်ဆုံးပြတ်သွင်းကြလိမ့်မယ်။နတတော်ဗရံဘုံကမိတ္တိထိုအနာဂတ်ဘဝကနောက်တဲ့ဘဝတက်ကိုသူတို့မှကူးပြီးမကြတော့ဘူး။ဒါကြောင့် အာနေဆိုင်ခရထေနကုံတက်ပြတ်တဲ့အနေဘောကြဒီယောကြဒီအနာကယောကြဒီနေဆိုင်ချင်းတွေဒီလိုရှိပါအဲ့ဒါအနေကြဒီနော်နတ္တကုယံပိသောတနာရူပံတံတိဥပေဝအဖြေဒီနာဤတော်ပိစေတိအာလိသံခရထေနဒီပုဂ္ဂိုလ်ဖြစ်တဲ့ယောက်ျားရှိတယ်ဒီပုဂ္ဂိုလ်ယောက်ျားဟာလည်းဒီပုဂ္ဂိုလ်မှာပဲကောင်းဆုံးပြတ်သွင်းသွားလိမ့်မယ်ဒီပုဂ္ဂိုလ်တောင်ကလည်းနောက်ထပ်ဘဝတစ်ခုကျောင်းသွားလို့ဒီမှာမရှိဘူးဒါကြောင့်ကုံတက်ပြတ်တဲ့အနန္တဘောကြောင့်အိစ္ဆာကြီးတယ်လေဒီလိုရှိဖို့ရှင်းသားပါနော်ဘုနဲ့ကအိစ္ဆာတဗိဓါမှာလည်းဘုံလုံးလေးပေါ့အိစ္ဆာတရှိလားအိစ္ဆာရှိလားနော်ပြီးတော့အဲ့ဒီလိုပုံစံလေးရှိတဲ့အတိုင်းလေးမှာနည်းနည်းလေးသဘောပေါက်အောင်ပေါ့ဝိပဿနာအစရာကဒဲလိုလုပ်ငန်းခွင်မျိုးဖြစ်တယ်ဆိုတော့တမထနဲ့မတူပုံလေးကိုသဘောပေါက်အောင်ဒီနည်းချက်ပြောဖို့လိုတာနော်အဲ့ဒီအပိုင်းမှာဥစ္စာတို့အထက်သာရင်းရဲ့သက္ကရာဒုတိယတရားဇာမျက်နှာ290အထက်မလေးသက္ကရာဆောင်မြင်တဲ့290 290တင်ပါလေပါပါတယ်ဘုဒ္ဓတိမြတ်အထက်ကရာဒုတိယအတွက်ဆောင်မြင်တာ300တင်ပါလေပါပါတယ်နော်အဲဒီတော့အဲ့ဒီအထက်ကရာဒီမှာဗာရိတ္တနဲ့နေပြီးတော့ဘုဒ္ဓနာဂ ामि နဲ့ဝိပဿနာအမျိုးမျိုးကိုရေးထားဒီဘုဒ္ဓနာဂ ामि နဲ့ဝိပဿနာအမျိုးမျိုးကဘုရားတို့ဝိပဿနာလုပ်ငန်းခွင်ဆိုတာဘယ်ပုံဘယ်တော့ဇနီးနဲ့အဆင်သွားရတဲ့ဖြစ်တဲ့စနစ်ကလေးကိုမူထပ်ပြီးတဲ့စနစ်တစ်ခုနဲ့ရှင်းပြီးတော့ဒါလေးကိုနာဝုထမအနေနဲ့ဆန်းကြည့်ကြရအောင်နော်။ဒါကလည်းအထက်ကရာမလာရှိတဲ့ဖြစ်ဆုံးချက်နဲ့ဝိပဿနာအထက်ကရာမလာရှိတဲ့ဖြစ်ဆုံးချက်တို့ကအလေးပေးပြီးအားလုံးသိတယ်။ဒါကလုံးလေးတစ်လုံးနှလုံးတော့ကွဲ။ဒါကလုံးကွဲပြီးကွဲပြီးမဲ့တော့အလေးပေးတော့အားလုံးတူညီနေတဲ့အတွက်ကြောင့်နော်။အထက်တန်ရင်အထက်ကရာမလာရှိတဲ့အဆုံးအမလေးကိုနာကြည့်ကြရအောင်နော်။ဘုဒ္ဓနာဂ ामि နေဝိပဿနာ၉မျိုးကိုရည်တက်ကြတဲ့အပိုင်းမှာ၉မျိုးရှိတာမရှိတာကတော့လုံရင်းမဟုတ်တော့ဘူးထားလိုက်တော့နော်ဒီနေရာမှာဝိပဿနာစုခွင့်နဲ့ပတ်သက်တဲ့မူဝါဒလေးတစ်ခုပြောချင်လို့ဒီလေသင်္ခာအာရိဘဝဣဇ္ဇတံပိစ္ဆဒုခန္တိတို့အဘိနိဝိတတိဒီတာဤသန္တာတော်လည်းဣဇ္ဇသောအချို့သောယောဂဝဆရာပုဂ္ဂိုလ်သည်အာရိဘဝအာထုခန္ဓာ၌ပင်လျင်ဣဇာတံပိသဒုက္ခနေတုဣဇာတဖြစ်တဲ့ခန္ဓာ၅ပါးတို့၌အဘိနိဝိတ္တိဝိပါဒနာဘာဝနာကမ္မထံစ၍နှလုံးသွင်းရှုဝါ၏အဘိနိဝိတ္တအဘိနိဝိတ္တဆိုတာကနည်းနည်းလေးဒီပိုင်းကျရင်တော့ဉာဏ်ရဲ့လာပြီးဖြစ်တဲ့အတွက်သဘောတော်တော်လို့လည်းယူဆပါတယ်ယုတ်ရင်သိစ္စာပရိကနာမရူပပရိစ္ဆေဒဉာဏ်နဲ့သိစ္စာပရိကဉာဏ်နှစ်ပါးရရှိပြီးတဲ့သူတော်ကောင်းဝိပဿနာရှိတော်မယ်ဆိုရင်ရုပ်ကိုရှိနေဆိုရင်မလုပ်ရဘူးရုပ်ကိုပြန်နှလုံးသွင်းရတယ်နာမ်ကိုဝိပဿနာရှိနေဆိုရင်နာမ်ကိုပြန်နှလုံးသွင်းရတယ်အဲ့ဒီအပိုင်းလေးကိုမြည်ထားတယ်ဝိပဿနာကရုပ်ကိုရှိတော်မယ်ဘယ်လိုရှိမလဲအနိစ္စလို့ရှိမလဲဘယ်လိုကြည့်ပြီးအနိစ္စရှိမလဲဒီရုပ်ကဖြစ်ပြီးပြည့်တဲ့သဘောကိုနည်းနည်းမြင်အောင်ကြည့်ပြီးအနိစ္စလို့ရှိအဲ့ဒီလိုရှိနေဆိုရင်ရှုမဲ့ပုဂ္ဂိုလ်ကဒီရုပ်ကိုပထမပြန်ပြီးနှမ်းကြည့်လိုက်ရတယ်နည်းနည်းပိုက်ချယူလိုက်ရတယ်သိကြည့်လိုက်ရတယ်အဲ့ဒီအပိုင်းလေးကိုအပြီးကြီးလာလို့ခေါ်တာနော်ဒီတော့သူကဝိပဿနာခွင့်အလုတ်ခွင့်ဝင်တော့မယ်ဝင်တဲ့အပိုင်းမှာသူကလုက္ခဏေစရှုမယ်ဆိုတဲ့ဆုံးဖြတ်ချက်ကလေးနဲ့သူကနှလုံးသွင်းအဲဣဇ္ဇဒကနေစရှုဗိဒ္ဓကစရှုလိုက်ရတယ်ဣဇ္ဇဒကစရှုလိုက်ရနော်ဘုလကဣဇ္ဇဒဗိဒ္ဓနှစ်မျိုးလုံးရှုရမယ်ဆိုတာအနတ္တလက္ခဏာတုတ်တန်စတယ်ထိုလိုတိပိဟုတ်တာဓမ္မဒေသနာဒီမှာဘုရားရှင်သင်္ခါများဆိုဆုံးရှုဟောဒီတဲ့အချိန်ကကျတော့ဣဇ္ဇဒလည်းခန္ဓာ၅ပါးရှိတယ်ဗိဒ္ဓလည်းခန္ဓာ၅ပါးရှိတယ်ဘယ်တရားကစရှုမလဲလို့မေးတော့ကျင်ရတာကျအဖြစ်တယ်။ယောဂီပုဂ္ဂိုလ်ရဲ့ဌာနအတိုင်းဒီဌာနမှာဥဒ္ဓဒီရပြနေတာရှင်းပေါင်းတော့တော်တော်ကြပြီ။ဒိဋ္ဌာကလည်းစိုက်ရှုတဲ့ယောဂီတွေဥပ္ပတ္တိဝိလိ။သူကတန်လေးပါးကိုအိဇ္ဇန္တကလည်းစပြီးနှလုံးသွင်းလို့မရဘူး။ဒိဋ္ဌာကလည်းစနှလုံးသွင်းမှရ။အဲဒီလိုပုဂ္ဂိုလ်တဥပ္ပတ္တိဥပ္ပါလိတဲ့ဒါတို့ရဲ့ရှင်းပြထားတဲ့ပါရမီအခြင်းအဝါတွေအပေါ်မူတည်လိုက်မယ်လို့ဆိုက်ရနော်။ကျဲကောင်းပြီ။ဣဒံဤသံဃာတော်၌ဣတိဆိုအချို့သောယောဂဝဆရာပုဂ္ဂိုလ်သည်အာရိတော်ဝအထုခါစ၌ပင်လျင်ဣဇံတံပိသဒုက္ခနေသည်ဣဇဒဖြစ်တဲ့ခန္ဓာ၅ပါးယုံနံတရားတို့၌အဘိနိဝိတ္တိဝိပါဒနာဘာဝနာကမ္မထံစ၍နှလုံးသွင်းရှုပွား၏ဝိပါဒနာစနှလုံးသွင်းပြီနှလုံးသွင်းလိုက်တော့ဘာဖြစ်လဲယတမဘာဏနာတုဒ္ဓဣဇဒတတနာမတ္တိနေဝမေကဥထာဏဟောတိဒိဋ္ဌိဓာတာဘအမိဝယတမပဏအခြင်းအကြောင်းကြောင့်ကဣဇဒာသုဒ္ဓဣဇဒာတဏ္ဍာမတိနေဝဣဇဒာခန္ဓာ၅ပါးတည်းကိုဝိပဿနာရှိနေုံပြဖြင့်လာလျင် နဂဟုတ်ထာနံမညံဤထာနံဖြစ်ပေါ်လာခြင်းဒီဝါဟုတ်ထာနဂာမိနေဝိပဒနာလိနာဟောတုပင်ဤနံမှာမဖြစ်နိုင်တတမထိုသောပိဋကပိဋကဖြစ်တဲ့ခန္ဓာ၅ပါးကိုဒီတတဗ္ဗမိဝါရှုပါသုံးပါးယအမိတာလင်ဒီဣဇ္ဇတခန္ဓာ၅ပါးကစနှလုံးသွင်းနေတဲ့ပြင်ပါဒါပေမဲ့လည်းဣဇ္ဇတခန္ဓာ၅ပါးတက်တက်ကိုဝိပဒနာရှုနေုံညှပြင်တော့ဘယ်လိုမှမညံဘူးညာမဆိုင်နိုင်ဘူးဟုတ်ထာနဂာမိနေဝိပဒနာမဖြစ်နိုင်ဘူးမပြနေနဲ့အဲ့အတွက်ကြောင့်ဗိဓာကိုလည်းရှုဖို့ရှိပါမယ်။ရှုတော့ဘယ်ဗိဓာတွေရှုရမလဲ။ဒါဓမ္မပရဒါခန္ဓာပြေနုပါဒိဋ္ဌသင်္ခါရုပ္ပိအနိစ္စဒုက္ခမနတ္တာဒီပတ္တိ။ဒါဓမ္မထိုကြောင့်ပရဒါပြုရပါဤခန္ဓာပြေခန္ဓာငါးပါးယုံနာတရားတို့ကို၎င်း။အနုပါဒိဋ္ဌသင်္ခါရုပ္ပိသက်မဲ့အနုပါဒိဋ္ဌသင်္ခါရယုံတရားတို့ကို၎င်း။အနိစ္စဒုက္ခမနတ္တာဒီအနိစ္စဒုက္ခအနတ္တဟူ၍ပတ္တိတိအောင်မြင်အောင်ရှု၏။ဘုရားခန္ဓာငါးပါးကိုလည်းရှိသို့သောဗိဓာချင်းတို့လို့သာဝကပါရမီညာအရာမှာတော့ပေါင်းစုံဆုံးကိုရှိရတယ်။တယောက်စီတယောက်စီခွဲရှိလို့တော့မဖြစ်ဘူးသို့သောရှင်မမုဂ္ဂလံကိုရောမြတ်ကတော့ရှင်ရှိရှင်ရှိဥဒရိတော်ဟာတချို့တချို့ပုဂ္ဂိုလ်တ attva တွေကြတော့ရွတ်ထုတ်ပြီးသူကရှုသွားတယ်။ဘာဖြစ်လို့လဲ။သူကအဘိညာဉ်လိုက်မှကျင့်နေတဲ့ပုဂ္ဂိုလ်ဘာသာစိတ်ကဝိသရဏအဘိညာဉ်မှလည်းကျင့်နေတဲ့အဲ့ဒါဒီသူကသန္ဓမရှိတဲ့ရုပ်ကိုနာမည်ကိုလှမ်းရှင်ရှုလို့ရနိုင်တယ်။စွန့်အင်းတွေကသူ့မှာအဘိညာဉ်စွမ်းအားအကူကြီးရချင်နော်ကဲကောင်းပြီအဲဒီတော့နာမကတွေကတော့များတော့အားဖြင့်ဝိဒါခြင်းတူလို့တဏ္ဏပေါင်းစုဆုံးကုန်ပြီးတော့ဒါဝိပဿနာရှိပါသားတယ်အနုပါဒိနသင်္ခါရအမိရတဲ့တိရိနေတော့ဒါရှင်ကြီးလည်းရစားတဲ့တမဲ့သင်္ခါရတရားတွေကိုဖန်တယ်လို့ပါဆိုင်ကလအမှုဖြစ်တယ်ဒီမုံလင်းတခွင့်သဘောတရားရှိခုများတော့အားဖြင့်ရှိတယ်မကြည့်ဘူးအတန်ပိုင်း၉ခုရှိအဲ့ဒီရှင်ယောဂုမျိုးသောယုတ်တရားတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာသုံးဆံနေပြီးတော့ဝိပဿနာရှိပါမယ်နော်ဒီတော့ဣဇ္ဇတခန္ဓာ၅ပါးလည်းရှိပါမယ်ဗိဒ္ဓခန္ဓာ၅ပါးလည်းရှိပါမယ်ဆိုတော့ဒါဖြင့်ဘယ်လိုရှိပါမလဲရှင်းလုံငန်းခွင့်ဣဇ္ဇတကဗိဒ္ဓကရှိပါမယ်ဆိုတော့လုံငန်းခွင့်ကဘယ်လိုတွားရမလဲလို့ပြီးတော့သောဂာလိနာရူဂာလိနာဣဇ္ဇတံသမ္မတတိဂာလိနာဗိဒ္ဓသောသောယောဂီပုဂ္ဂိုလ်ဒီဂာလိနာယံခဣဇ္ဇတံဣဇ္ဇတခန္ဓာ၅ပါးကိုနမတတိလက္ခဏာယသုံးတံတင်္ဂါရှုပသုံးတံဖြင့်နိဗ္ဗာန်ကာလိနယံခာဗိဒာဗိဒာခန္ဓာငါးပါးကိုသမတတိလက္ခဏာယသုံးတံတင်္ဂါရှုပသုံးတံဖြင့်နိဗ္ဗာန်ဓာတိပြောခြင်းနဲ့ဘုရင်ကယံခာဣဇ္ဇတခန္ဓာငါးပါးကိုအနိစ္စသို့မဟုတ်ဒုက္ခသို့မဟုတ်အနတ္တလက္ခဏာယသုံးတံတလဲစီပြီးပြီးတော့ဝိပဿနာရှုရယံခာဗိဒာခန္ဓာငါးပါးကိုအနိစ္စသို့မဟုတ်ဒုက္ခသို့မဟုတ်အနတ္တလက္ခဏာယသုံးတံတလဲစီပြီးပြီးတော့ဝိပဿနာအဲဒီလိုရှိတဲ့အပိုင်းမှာဣဇ္ဇဒရှိတဲ့မဆိုင်တဲ့ပုဂ္ဂိုလ်လည်းရှိဗိဒ္ဓရှိတဲ့မဆိုင်တဲ့ပုဂ္ဂိုလ်လည်းရှိနော်ဗိဒ္ဓကစရှိရမှလည်းဒီတည်းမှာဗိဒ္ဓတတ်တဲ့ရှိအောင်လို့အမှန်ညာမဆိုင်နိုင်တဲ့ဣဇ္ဇဒခန္ဓာ၅ပါးလည်းချက်ရှိပါဣဇ္ဇဒခန္ဓာ၅ပါးဗိဒ္ဓခန္ဓာ၅ပါးနှစ်မျိုးလုံးရှိတဲ့အခါမှာယံကဣဇ္ဇဒခန္ဓာ၅ပါးယံကဗိဒ္ဓခန္ဓာ၅ပါးကိုလက္ခဏာသုံးတန်းတည်းနဲ့ပြင်းပြင်းပြင်းပြင်းရှိပါရှိတဲ့အပိုင်းမှာဗိဒ္ဓရှိတဲ့ဉာဏ်ပြီးမဆိုင်တာလည်းရှိနေဣဇ္ဇဒရှိတဲ့မဆိုင်တာလည်းရှိအဝိဇ္ဇနာပုဂ္ဂိုလ်ရင်းရဖြစ်တော့နော်။ကောင်းပြီဣဇ္ဇတမှာလည်းခန္ဓာ၅ပါးမှာယုံနေတဲ့နှစ်မျိုးရှိတယ်။ဗိဒ္ဓခန္ဓာ၅ပါးမှာလည်းယုံနေတဲ့နှစ်မျိုးရှိနေတော့ဒုယောက်ျီလူတော်ကောင်းကဒီရုပ်ဒီနာနေတဲ့မှာဘယ်လိုလုပ်ပြီးတော့ရှိမလဲစိတ်ခံသွားကုန်လေ။သံဃာရောအာလီတော်ဘရူပေအဘိနိဝိတတိသံဃာရောအထက်ပြောင်းသောပုဂ္ဂိုလ်ဒီအာလီတော်ဘအာဓုခာဇတ်၌တင်နေရူပေယုဂမထာနဲ့အဘိနိဝိတတိစာဝေနှလုံးသွင်းရှုပါ၏။ယုတ်ကမထံငကမထံနှမျိုးရှိတဲ့အနက်ကဝိပါဒနာပိုင်းကုလာတဲ့ယောဂီပုဂ္ဂိုလ်ကသူကယုတ်ကနေစပြီးတော့နှလုံးသွင်းရှိနာငါးစနှလုံးသွင်းနေရတယ်ကြိုက်ကြလို့သွားနေနော်အဘိနိဝိဒိဋ္ဌဝဘုဒ္ဓရူပိသဥပါဒါရူပိသပြိဋ္ဌိဒိဋ္ဌဝအနိစ္စတိတောပတ္တိယုတ်တွေကိုစပြီးနှလုံးသွင်းပြီးနှလုံးသွင်းတဲ့အချိန်ကမှဘယ်လိုနှလုံးသွင်းရမလဲဘုဒ္ဓရူပိသပုဒ္ဓယောဂလကဥပါဒါရူပိသဥပါဒါယောဂလကပြိဋ္ဌိဒိဋ္ဌဝဉာဏ်ဖြင့်တလုံးစီတလုံးစီခွဲခြားသိချာပိုင်းခြား၍အနိစ္စဒုက္ခအနိစ္စသာသောအခြင်းအားဖြင့်ဝါအနိစ္စဒုက္ခအနတ္တဟုပန္တိတိအောင်မြင်အောင်ဖြစ်၏ယုတ်တွေကိုရှိတဲ့အပိုင်းမှာဘုဒ္ဓယောဂဥပါဒါကိုဉာဏ်နဲ့ခွဲခြားသိချာပြီးမှအနိစ္စဒုက္ခအနတ္တရှိပါဒီတော့မိမိကဥပဒနာခွင်တော့ခွင်တော့ဘူဒီယောဆိုတာဘယ်လိုနေလဲဥပဒနာဆိုတာဘယ်လိုနေလဲဘူဒီယောနဲ့ဥပဒနာကိုဘယ်လိုခွဲခြားသိချင်ရမလဲမသိဘူးမသိဘဲနဲ့ဥပဒနာရှိရှိလို့ရနော် ကလန့်တေရင်နဲ့ကလန့်တကုအတွက်မှာဒါကဘုရားဒါကဥပါဒါယောက်ဆိုပြီးကလန့်တကုတကုအတွက်မှာရှိတဲ့ဘုရားနဲ့ဥပါဒါယောက်ကိုအနေနဲ့ခွဲခြားသိချာနိုင်မှဒီဥပါဒနာဆိုတာရှိလို့ရနော်ဒီကောင်းပြီယုတ်ကနေစနှလုံးသွင်းတော့ယုတ်တဲ့ရှိနေမဉဏ်ဆိုင်ပြီလားလို့ဒီလိုတော့အမေ့ဆုံးရှိယသမပါဏနာသုဒ္ဓရူပတ္တနာမတိနေဝမေကဥဒ္ဓဥဌာဏဟောတိယသမပါဏနာသုဒ္ဓရူပတ္တနာမတိနေဝဥဌာဏဟောတိအရူပံမိတတ္တပမိဝယတမပဏအခြင်းအကြောင်းကြောင့်ကသုဒ္ဓရူပတ္တနာမတိနေဝယုတ္တရာပတ္တကဝိပဒနာရှိနေယုံပြဖြင့်ဒါနှင့်ဘုဒ္ဓနာဘုဒ္ဓနာအမိရတဲ့အမြင်များဒီဝါဘုဒ္ဓနာအကံမိနေဝိပဒနာဒီနာဟောတိပဏိနေမှာမဖြစ်နိုင်သတ္တမထေသောအရူပံမိဉာဏ်တရားကိုလည်းပဲတတဝမေဝရှိပါသုဒ္ဓယအမိဒါနေသည်ယုတ်တရားတက်တဲ့ရှင်ဉာဏ်နဲ့တော့ဝိပဿနာရှိဉာဏ်တက်တဲ့ရှင်တော့မဉာဏ်ဘယ်လိုမှမဆိုင်နိုင်ဘူးဘုရားနာဂ ामी နေဝိပဿနာဘယ်လိုမှမဖြစ်နိုင်ဘူးဒါကနန္ဒရားတွေကလည်းဝိပဿနာရှိပါမယ်ရှိတဲ့အခါကျတော့ဘယ်နန္ဒရားရှိမလဲသတ္တမတံရူပံအာရမဏကတောဘဥက္ကနာဝေဒနာပညာတိခရေဝိညာဏဣဒံအရူပံတိပြိဋ္ဌိဉ္စိတောအနိစ္စတိတောပတ္တိသတ္တမထို့ကြောင့်သရူပံထိုယုတ်တရားကိုအာရမဏကတောအာယုကြည့်ရဲ့ဥက္ကနာဖြစ်ပေါ်လေလာတော့ဝိညာဉ်ပညာသင်္ခါရဝိညာဉ်ပညာသင်္ခါရဝိညာဉ်ဝိညာဉ်ပညာသင်္ခါရဝိညာဉ်တရားတို့ကိုဣဒံအရူပံတိဤကဏ္ဍတရားဟုယပြိဋ္ဌိဉ္စိတောညာဖြင့်ခွဲခြားသိချာပိုင်းခြား၍အနိစ္စအတ္တအနိစ္စသာသောအခြင်းအားဖြင့်ပတ္တတိပြယာမြောင်ရှိ၏။လူတရားတွေကိုအာယုံယူပြီးဖြစ်ပေါ်နေတဲ့ဏ္ဍတရားတွေကိုဝိညာဉ်ပညာသင်္ခါရဝိညာဉ်တွေကိုဉာဏ်နဲ့ခွဲခြားသိချာပြီးတော့မှအနိစ္စဒုက္ခအနတ္တလို့ရှိပါလို့ဒီလိုသင်ကြားဒါနဲ့ဒီဉာဏ်ရကျက်ကအဒုက္ခယောဂီပုဂ္ဂိုလ်များမှာနတ္တရားကိုအာယုကြီးဖြစ်ပေါ်တဲ့နတ္တရားတွေကိုရှိတဲ့အခက်ခဲလို့ယောဂီရကိုအာယုကြီးဖြစ်ပေါ်တဲ့နတ္တရားကနေဆက်ရှိဖို့ရင်ချင်းကြတယ်လို့ဒီကစီရောကဆက်ရှင်ကြီးသင်ထားတယ်။ဘာကြောင့်လဲ။ဦးဇင်းတို့ဝိပဿနာဉာဏ်လေးကရကျက်လာတဲ့အခါရူပတတ္တကအရှင်ကြီးအရူပတတ္တကအရှင်ကြီးဆိုပြီးတော့ဟိုဘက်မှာဝိပဿနာရှိဖို့ဒီဆင်းရှင်ချင်းကြတာရှိနော်အဲ့ဒီအရိပါဒတက်ကအရှင်ကြီးမှာတော့နန္ဒရာတွေကိုအာယုန်ကြီးဖြစ်ပေါ်နေတဲ့နန္ဒရာတဏှာဖြင့်ရှေ့ဝိပဿနာဇောဥကြီးကိုနောက်ဘက်ကဇောဥကြီးဖြစ်အရှင်ကြီးပြန်ရှိနေတဲ့ရှင်ကြီးပါ။ဟောဘင်းကညာဘင်းကြတော့လဲညာတင်းစညာနေစဥပ္ပောကဥပ္ပဒိဖြစ်ပြီးတော့အကျုပ်ကယုတ်တရားနန္ဒရာရှိနေတဲ့အမြင်ဥဆောင်နေတဲ့မနောဓာရိကမာဝိမာကုသောမနောဓာရိကဇောဥကြီးဖြစ်အရှင်ကြီးကိုလည်းဝိပဿနာပြန်ရှိဖို့ရန်ဆင်းရဲထားတာလည်းရှိပါနော်ဉာဏ်ရည်ရတဲ့အပိုင်းအတွက်ဒီဉာဏ်ကြက်တွေကကိုဉာဏ်ရည်တဲ့အပိုင်းမှာတော့ယုတ်တရားကိုအာယုန်ယူပြီးဖြစ်ပေါ်နေတဲ့နန္တရားကလည်းရှားပြီးတော့ဝိပဿနာရှိတာလို့ဒီလိုထင်ကြတာ။ကောင်းပြီ၊ယုတ်လည်းရှိရမယ်၊ဉာဏ်လည်းရှိရမယ်ဆိုရင်သူရောက်ပြီးပုဂ္ဂိုလ်ကသာလို့ရတယ်။လောကာလိနာရူပံတမတ္တိကာလိနာအရူပံတော့သူရောက်ပြီးပုဂ္ဂိုလ်ဒီကာလိနာယံခရူပံယုတ်တရားကိုတမတ္တိသုံးသပ်ရှိပေါ်ရနေ၏။ကာလိနာယံခအရူပံနန္တရားကိုတမတ္တိသုံးသပ်ရှိပေါ်ရနေ၏။ဉာဏ်ခံယုတ်တရားကိုလက္ခဏာရင်သုံးတာတက်စီပင်လိရှိပါသုံးတာနေတယ်။ဉာဏ်ခံဏ္ဍရားတွေကိုလက္ခဏာရင်သုံးတာတက်စီပင်လိရှိပါသုံးတာနေတယ်။ဉာဏ်ခံယုတ်တရားဉာဏ်ခံဏ္ဍရားဘုန်းကပြောခဲ့တာကဉာဏ်ခံဥစ္စတဉာဏ်ခံဒိဋ္ဌိဒုက္ခလုံငန်းကိုဝိပဿနာတော့ရမယ်လုံငန်းကိုပြီးတော့ပိဿုပ္ပမဉာဏ်ခံဥစ္စတဉာဏ်ခံဒိဋ္ဌိဉာဏ်ခံယုတ်တရားဉာဏ်ခံဏ္ဍရားအဲ့ဒီတရားတွေကိုယံခအနိစ္စလက္ခဏာယံခဒုက္ခလက္ခဏာယံခအနတ္တလက္ခဏာတင်ပြီးတော့ဥပဒနာရှိရတယ်။ဒီကြောင့်ကတော့အဲ့ဒီရှိတဲ့ပုံစံစနစ်အတည်းအတိတ်မှလည်းဘုံလည်းကောင်းအတိတ်မှလည်းယံခဣဇ္ဇတယံခဘိဒယံခယုတ်တရားယံခနန္တရားတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာရေ၃ဉာဏ်တစ်ရက်ပြီးတင်ပြီးတော့သူနေမျိုးဥပဒနာရှိရတယ်။အနာကလည်းဘုံလည်းကောင်းအနာကခန္ဓာ၅ပါးဒီမှာလည်းယံခဣဇ္ဇတခန္ဓာ၅ပါးယံခဒိဋ္ဌခန္ဓာ၅ပါးယံခယုတ်တရားယံခနန္တရားတွေကိုယံခအနိစ္စလက္ခဏာယံခဒုက္ခလက္ခဏာယံခအနတ္တလက္ခဏာတင်ပြီးတော့တင်ပြီးဝိပဿနာရှိပါဒါကဝိပဿနာတော့ရမယ်လုံငန်းခွင်တစ်ခုဖြစ်ပါတယ်နော်အဲဒီလုံငန်းခွင်တွေကိုဒီနေ့ကျနားလည်ထားတဲ့တော်ကောင်းတွေကခဏကသစ္ဆုတ်ကံကမိမိအဖို့ရောယူရခြင်းသစ္ဆုတ်ကယုတ်တရားကဣစ္ဆာပြီးတော့ရှင်းထားတယ်နော်အဲဒီလိုရှိတဲ့အပိုင်းမှာတော့ဝိပဿနာဘာဝနာကမ္မဋ္ဌာန်းစပြီးရှင်းခြင်းပြီးဆိုတဲ့အချင်းခါကနေစပြီးရုပ်အတုတွေဆိုတော့လပလံပြီးတော့နော်သူကဝိပဿနာဉာဏ်ဖြင့်ပြုပွားသွန်းလိုက်ရမယ်အကျုပ်ကအာရုံနဲ့မှမပါဘူးဝိပဿနာပြုကုန်တဲ့ရုပ်တွေလည်းမဟုတ်ဘူးရှိတယ်လည်းမရနိုင် ယုတ်အဖြစ်ဒီကရာ၆ခန္ဓာ၄၂ခုထာတာရှိနေတဲ့ယုတ်အဖြစ်ကိုတော့ဗရဏာထပ်ပြီးတော့သူယုတ်ရတဲ့ကိုဆုံငုံပြီးတော့နော်ဉာဏ်ကမငုံတော့သိရင်လည်းတခြားနဲ့ပြီးဆုံးလို့ပေါ့ဥပမာမျက်စိမှာ90လင်းမျိုးနား90လင်းမျိုးပေါ့မျက်စိ90လင်းမျိုးလည်းဒီကိုဆုံငုံသိပြီးတော့ဆုံငုံရတဲ့ဉာဏ်ဖြစ်ပြီးတဲ့ဒါကုန်ရတဲ့ဉာဏ်ကြီးပဲအိစ္ဆာလို့ပြောရှိပြီးတော့နော်ဒုက္ခနဲ့အနတ္တခဏချလိုက်အဲဒီအိစ္ဆာတစ်လုံးကိုပဲ၆ခန္ဓာ၄၂ခုထာတာကိုဆုံးချုံပြီးတော့ဌာနပြီးဆုံးချုံပြီးတော့ဆွဲရှုပ်ပြီးဉာဏ်ကထက်လာပြီးဆိုရင်သောတနာ52ခုထက်လာအလုံးကိုဆုံးငုံပြီးတော့လေဆုံးငုံပြရတဲ့ဖြစ်ပြီးတဲ့ဓာကုံဉာဏ်နဲ့ဉာဏ်ကြည့်ပြီးအနိစ္စကိုတွေ့မြင်ရှုပ်ရှင်းလိုက်လို့အစ္ဆဒမှာတော်တော်လေးအသားကျလာပြီးလို့ပြိဋ္ဌာန်ပြောင်းတယ်ဒီနေ့ရင်းရင်းလေးတော့ဒီတောင်းနဲ့အကုန်လုံးဖောင်းပြီးဓလေးပါဆက်ရုပ်ရည်တွေတက်ခွဲရှင်မျိုးကုန်းမျိုးတဲ့ဆုံးငုံပြတဲ့ကိုဖြစ်ပြီးတဲ့ဓာကုံဉာဏ်နဲ့ဉာဏ်အောင်ကြည့်ပြီးတော့အနိစ္စတော့တွေ့မြင်ရှုပ်အကြေဉာဏ်မြင်ပြီးတော့ဒီကျင်းဝင်အဆက်ကြီးတဲ့ဒီစီဝုဒ္ဓအကျိုးတွေအပေါ်ပေါက်ဒီနေ့ကလည်းပါပါနော်အဲဒီဒီစီဝုဒ္ဓအကျိုးတွေအပေါ်လိုက်တွေ့တာတတ်မဲ့နေတဲ့ဒီတဏှာကသိအားကောင်းနေတဲ့ဒီအချိန်ကမှဒီအတ္တလုံးဝကိုထပ်သိကောင်းဆုံးဒီတဏှာတတ်မဲ့နေတဲ့ဒီစီတတ်မဲ့ဒီစီဝုဒ္ဓကိုဖြန့်ပြီးတဏှာဆက်နေတာအလုံးအမှုန်ဖြစ်ပါလိမ့်မယ်ဒီရီလည်းအမှုန်ဖြစ်မယ်စိတ်ကလည်းအလုံးအမှုန်ဖြစ်သွားလိမ့်မယ်ဒါရင်အိုးရင်အိမ်နေတိုက်ပြီးအလုံးဟာဓလိဝဆက်ပြီးအမှုန်ဖြစ်ဒီအကောင်လေးတွေကိုတက်ခွင့်ရင်ခုနကအလံပါတော်ကိုယ်ကိုအလံမပိုင်ရင်ဖြစ်ဖြစ်ဆိုရှင်မျိုးကုမျိုးကရုပ်တွေကိုဖြစ်ပြီးတဲ့ဉာဏ်နဲ့မြင်အောင်ကြည့်တဲ့အနိစ္စနဲ့ပြင်းပြီးရှုမယ်ဆိုရင်အရိသင်္ခါမဒီသင်္ခါကကိုအကြောင်းပြုပြီးထောင်းထောင်းထောင်းထောင်းဖြစ်နေတဲ့မန္တန်ဆိုလေးကိုယူသွားနိုင်တယ်ဒီကတော့ခက်တယ်ဒီလက်ချက်ဝတ်ထားရင်မလုပ်ကြဘူးကိုယ်လည်းမျိုးထိုးပြဒီလည်းမျိုးထိုးပြလွတ်လည်းလုံးချင်တာကိုဟောတော်မှာဒီနေ့ကဝတ်ထားပြီဆိုလို့ကျင်လဲဟိုဘက်လှည့်လိုက်ဒီဘက်လှည့်လိုက်ခေါင်းကြီးကလေလှည့်နေတာကိုသူကတော်ခက်တယ်ဆုံးတော့မဟုတ်ဘူးဒါကြောင့်အဲ့ဒီအတွင်းလေးညှိုးနေတယ်ဆိုလို့ကျင်ဘာလို့ပါလဲမနာဇုတ်ဖြစ်နေနော်အလေးစားအတွင်းလေးဖြစ်ပြီးရတဏှာကပြိုထွက်သွားခြင်းနဲ့ဖြစ်တဲ့ဒုက္ခလက္ခဏာမြင်အောင်ဖြစ်ရတယ်ရှင်းရှင်းပြချင်းဉာဏ်ကျပြီးအလေးစားခံရတဲ့ဘုံဉာဏ်နဲ့မြင်အောင်ကြည့်ပြီးဒုက္ခတွေဖြစ်ရအနာဇေရီညှိုးနေတယ်ဆိုလို့ကျင်အနတ္တလက္ခဏာမြင်အောင်ဖြစ်ပြီးရနော်အဲ့တော့ခုအနိစ္စကိုတင်ရင်ရှုပ်ပြီဆိုတော့အိကန္တအောင်မြင်ပိဋကကိုပြီအဲ့တော့တမဲရီအောင်မြင်တဲ့အခါပိဋကလက်ရှိကိုပြောင်းပြီသောက္ခဏ52ခုထာတာရှိတဲ့ရုပ်လေးကိုအိကန္တမှာရှိလို့ပိဋကမှာလည်းဌာနအလိုက်ဆုံးပြီးဖြစ်ရင်လည်းရှိနိုင်တယ်နော်ခုထာတာအလိုက်ဆုံးရှိလို့ကရှိနိုင်တယ်သောက္ခဏ52ခုထာတာကိုဆုံးပြီးရှိလို့ကလည်းရှိနိုင်တယ်အဲ့ဒီလိုအိကန္တတလည်းပိဋကတလည်းရုပ်တွေကိုအနိစ္စလို့တင်ရင်ရှုပ်လို့အောင်မြင်မှုရပြီဆိုလို့ရှိရင်အဲ့ဒီရုပ်တွေကိုပဲဒုက္ခဆက်ရှိရှင်းရှင်းပြချင်းဖြင့်ဉာဏ်ရက်ဖြင့်ရှင်းရှင်းပြချင်းဉာဏ်ရက်ဖြင့်အနိစ္စခံရတဲ့သဘောကိုဉာဏ်နဲ့ဉာဏ်အောင်ကြည့်ပြီးတော့ဒုက္ခတော့သိနေရှိတယ်နော်အဲဒီအိသဒတလည်းပိဋကတလည်းရုပ်တွေကိုထုံကုန်ပြီးတော့ခဏကရှင်းပြီးပြရှင်းရှင်းပြချင်းဉာဏ်ရက်ဖြင့်အနိစ္စခံရတဲ့သဘောတွေကိုဉာဏ်နဲ့ဉာဏ်အောင်ကြည့်ပြီးဒုက္ခတော့သိနေရှိလို့အောင်မြင်မှုတော်ရတော့ပြီတော်လို့ရှင်းနေပြီဆိုတော့မှအနတ္တအကြောင်းဖြစ်နော်အနန္တကအဲ့ဒီရုပ်ရည်တွေမှာမပြည့်စုံတဲ့အခြေအနေအချိန်မှဖြစ်တာအဖြစ်ကြီးနေတဲ့အတ္တမရှိတဲ့သဘော။ဉာဏ်နဲ့ဉာဏ်ကြည့်ပြီးအနတ္တလို့ရှိပြီနော်။အဲဒီလိုအနိစ္စတလဲရှိလိုက်ဒုက္ခတလဲရှိလိုက်အနတ္တတလဲရှိလိုက်အဲ့လိုကြီးရှိတဲ့အခါအနိစ္စနုပါဒနာဉာဏ်လည်းရင်းကြလာလိမ့်။ဒုက္ခနုပါဒနာဉာဏ်လည်းရင်းကြလာလိမ့်မယ်အနတ္တနုပါဒနာဉာဏ်လည်းရင်းကြလာလိမ့်။ရုပ်ရည်နဲ့ပတ်သက်တဲ့ဒီအနုပါဒနာဉာဏ်သုံးချက်ကတော်လို့ရင်းကြလို့အားရပြီးဆင်းတဲ့ဉာဏ်ရည်ကိုကြောင်းရှိနေတာနော်။နံတရားရင်းကြတော့လည်းခုနကမိမိကအာရဏဒွါရအလိုက်လင်းကြီးထားတဲ့အတွက်ဝိပဿနာရှုတဲ့လုံငန်းခွင့်ဖော်တဲ့အာရဏဒွါရအလိုက်ရှင်းရှင်းလင်းလင်းအနာကုလရုပ်ရှိစိတ်ချင်းချင်းချင်းဘာဖြစ်လို့လဲဝေနန္ဒရဘေဇိပါယံကအဲ့မှာဇိပါယံလိုက်တတ်တယုံလိုက်ချက်လေးနဲ့ဒီမှာတော့ဆောင်းလင်းခွဲပြီးထားတယ်အာယံ၆ပါးကိုအကြောင်းပြုပြီးနံတရား၆လင်းခွဲထားတော့ဝေနန္ဒရကတော့ငါရှုပြီးပြီဝေနန္ဒရကမရှိပါလိမ့်ဘူးဟာကိုနားလဲရောထွေးမိရှိနေလို့ရှိရင်တော့ဘယ်နဲ့တရားရှိပြီဘယ်နဲ့တရားမရှိပါဘူးဆိုတော့နှုတ်မျိုးသမတန်ချက်နော်ဒါနဲ့ဒီမယံကအာယုဘိဖြစ်ပေါ်နေတဲ့အကောင်းအုပ်စုမကောင်းအုပ်စုလို့ခေါ်ဆိုအပ်တဲ့ဉာဏ်တရားကြီးကုသိုလ်ဆိုပါတဲ့ဉာဏ်တရားအကုသိုလ်ဆိုပါတဲ့ဉာဏ်တရားနော်သက္ကုဒ္ဒရာဝိသီနဲ့ယူပယံကိုဆက်လက်အာယုယင်းနဲ့မလောက်တော့ဝိသီအလဲကောင်းမှရှိတဲ့ဘုံအလုံးကိုဒီပိုင်းဆိုတော့သိပြီးတော့ဒုဏ္ဏတရားကြီးရဲ့ဖြစ်ပြီးလက်ထံကောင်းများနဲ့ဉာဏ်ကြည့်ပြီးအနိစ္စလို့သိနေချင်ပြရမယ်အနိစ္စလူပါလဉာဏ်လေးအစ္ဆရာပိဋကထာနာနဲ့၆လုံးလုံးကိုဖို့ဖို့ကြည်အောင်ရှိနေပြီဆိုရင်ဒုက္ခဆက်ရှိ။ဒုဏ္ဏရလေးရဲ့ဖြစ်ချင်းပြချင်းတန်းရက်ပြီးအနိစ္စခံရတဲ့ဘုဘဒီကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးဒုက္ခကိုရှုရ ဆိုနန္ဒရောရဲ့မပြည့်စုံတဲ့အခြေခဲအခိုင်အမာနှင့်သာရအဖြစ်ဒီလေအတ္တမဟုတ်တဲ့သဘောလို့ဆိုညံ့တဲ့မြင်အောင်ကြည့်ပြီးတော့အနတ္တလို့ယူရအောင်။အဲဒီတော့အနိစ္စတလည်းဒုက္ခတလည်းအနတ္တတလည်းနန္ဒရတွေမှာရှိလိုက်။ရှိလိုက်လို့ဒါတော်လေးအောင်မြင်လာပြီဆိုရင်ရုပ်ကိုပြန်ရှိပြီ။နာမ်ကိုပြန်ရှိပြီနော်။ရုပ်ရှင်နဲ့နာမ်ရှင်နဲ့ရုပ်ရှင်နဲ့နာမ်ရှင်နဲ့အဲဒီတော့အနိစ္စတလည်းဒုက္ခတလည်းအနတ္တတလည်းဒါတော်လေးဖုံးဖို့ကြည့်အောင်ရှိတတ်ပြီဆိုရင်တော့အဲဒီမှာအတိတ်နဲ့ကစကြောင်းလိုက်ကြောင်းလိုက်နော်။အဲ့ဒီမိမိကဘယ်နှဘောတော့ရှိထားတယ်ရှိထားတယ်ဘောပေါ့နော်ကိုဘောရှိတိုင်းနဲ့ကိုဘောဆေဘောရှိတိုင်းနဲ့ဆေဘောပေါ့သူရှိခဲ့တဲ့ဘောပရိသတ်တွေကနေစပြီးတော့ရှိပြီးတန်အောင်အတင်းရှိတဲ့ရုပ်တွေကိုခတ်ဆိုင်ဆိုင်ကလေးညံနဲ့ဆုံကုန်ကြည့်ပြီးတော့ဒွေယုံတရားတွေရဲ့ဖြစ်ပြီးပြထားကုန်ညံနဲ့မြောင်းကြည့်ပြီးအနစ်ဆက်နဲ့ရှိနေရှင်ချင်းကြချင်းတန်ကျက်ပြီးအနစ်ဆက်ခံရတဲ့သဘောဒီကုန်ညံနဲ့မြောင်းကြည့်ပြီးဒုက္ခနဲ့ရှိနေတယ်မမြဲစီးတဲ့အခြေအခံအခိုင်အမာနှစ်ခါရအောင်ဒီနေ့အတ္တမဟုတ်တဲ့သဘောတွေကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးအနတ္တလို့သိတယ်။အဲဒီတော့အဲဒီတော့အနိစ္စလို့ရှိတဲ့အခိုင်အမာအတိတ်တွေကအဆက်ဆက်သစ္စုတ်ပါသစ္စုတ်ပါအဆက်အကန်နေပြီးတော့အနာကအဆက်ဆက်ဆုံးတဲ့အထိနော်လုံးတဲ့ကိုပဲဆက်ဆက်ခြင်းကလေးဉာဏ်နဲ့ဆုံးကုန်ပြီးတော့အနိစ္စလို့ရှိစီတယ်။ဒီနည်းပြင်းနေဆိုတာကဒီလိုပါ။ဉာဏ်ကထက်လာပြီဆိုလို့ရှိရင်ဒီယုတ်ကြီးရဲ့ဉာဏ်တရားရဲ့ရှိမှုပြည့်မှုတွေကတော့တိတ်ဉာဏ်ကလေးဒီလိုမြင်တော့အနိစ္စကိုခဏခဏလက်ချင်ယောဂီမလိုက်နဲ့မောသွားလိုက်။ဒါကြောင့်ချင်းချင်းပြည့်နေတဲ့သဘောလေးကဉာဏ်ထဲမှာအကျဉ်းမုံခရီးနဲ့ချင်းချင်းဖြစ်ဖြစ်ဖြစ်နေလို့အနိစ္စကတစ်ချက်ဖြစ်နေတယ်လိုက်ရနော်။ခန့်ချင်းချင်းခံမှန်းမနေလိုက်။ဒါပေမဲ့အဲ့ဒီယောဂီရဲ့ဖြစ်ပြီးပြတ်ထန်ကိုနန္ဒရရဲ့ဖြစ်ပြီးပြတ်လာတော့လှမ်းပြီးဆွတ်ထားလိုက်။ဆွတ်ထားလို့လည်းမရဘူး။ဒါပေမဲ့ဒီလိုမြေထာကိုခက်ခဲကြီးလေးဖြစ်အောင်ပြအောင်ဆိုတဲ့အာယုံစိုက်ပြီးတော့ဉာဏ်နဲ့တော့မရှိလိုက်ဘူးပုံမှန်ကြောင်းတော့တယ်နော်ပုံမှန်ကြောင်းတယ်ဆိုတော့ငါတရားတွေကိုအတ္တတော့လုပ်တဲ့အခြေအနေဖြစ်နေတယ်ကိုဖြစ်ခြင်းလို့ဖြစ်အောင်ရှင်းလာတဲ့အခြေအနေလို့ဖြစ်တယ်ဒါကြောင့်လွတ်တာမင်းလေသူ့ဟောလို့ဖြစ်ခြင်းတော့ဖြစ်ပြည့်ခြင်းတော့အပြည့်နေနေစေကိုကအနိစ္စကိုခက်ခဲကြီးတာလက်တို့ရဲ့ဖြစ်ပြီးပြည့်နေတာကိုဉာဏ်နဲ့မြင်နေရင်ဒီလိုနော်နေနေနေနေဖြစ်ပြီးပြည့်နေတယ်ဆိုရင်လည်းနေနေနေနေဖြစ်ပြီးပြတ်တာကိုမြင်နေကြည့်တာပဲဒီလိုဆိုရင်နံပြားနေတော့မိမိရှိတဲ့အခါကျမှနေနေနေနေဖြစ်ပြီးပြတ်တာဒီလိုမဟုတ်ဘူးတို့ရဲ့ဓမ္မတာအတိုင်းအလို့နေနေနေဖြစ်ပြီးပြတ်နေတာပဲဒါပြီးလည်းဉာဏ်ကမလိုက်နိုင်တော့ရှင်းဥစွာမမြင်သေးဘူးဒီလိုမြင်တယ်တော့မြင်လာတဲ့အတိုင်းပဲနော်အဲဒီတော့နေနေနေဖြစ်ပြီးပြတ်နေတာကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးတော့ချုံကုန်ပြီးတော့အနိစ္စကိုရုပ်နေတတ်တဲ့ဥစ္စာနဲ့အတိတ်ကနေပြီးတော့အနာကဆုံးတဲ့အဖြစ်အဲ့ဒီပြုတ်မှာအနာကကာလတုံးကဖြတ်ပြော်ပြီးတော့ရှုပ်ကြည့်ရနန္ဒရားတွေကြတယ်ဒီတိုင်းပဲဒီတိုင်းကြတာဆုံကုန်တာရှုပ်ရနော်နန္ဒရားတွေကြတယ်ဆုံကုန်ပြီးရှုပ်ရလိုင်းခွင်းနေဖို့တော့ဘလို့တော့အတိတ်ကလည်းကြိုးပြီးအနာကအဖြစ်ရှိခဲ့တဲ့ပုံစံအတိုင်းပေါ့ရှိခဲ့တဲ့ပုံစံအတိုင်းဆိုတာကဒီလိုပါအတိတ်ဘဝတစ်ခုမှာသဇနာရဝိသုဒ္ဓိမှာသောတ္တရဝိသုဒ္ဓိရှိကောင်းတယ်သောတ္တရဝိသုဒ္ဓိမှာသန္တရဝိသုဒ္ဓိရှိကောင်းတယ်ဒီလိုသတ်မှတ်ချက်မရှိပါဘူးသဇနာရဝိသုဒ္ဓိပြီးတဲ့အခါမှာမြမယုံကိုဆက်လက်အာရုံယူနေတဲ့မနောဒရဝိသုဒ္ဓိရှင်ခံရဆိုတော့ဖြစ်လိမ့်မယ်ရှင်းပြီးတဲ့အချိန်ခါမှာလဲနောက်တဲ့သဇနာရဝိသုဒ္ဓိထပ်ဖြစ်ခြင်းနဲ့ဖြစ်မယ်နောက်တဲ့သဇနာရဝိသုဒ္ဓိရှင်ခံရဆိုဖြစ်ခြင်းဖြစ်တယ်သဇနာရဝိသုဒ္ဓိပြီးတော့အကြောင်းအရာသာပေါ့လေပြောပြီးခန္ဓာတော်ရဝိသုဖြစ်ခြင်းနဲ့ဖြစ်ခန္ဓာတော်ရဝိသုဖြစ်ပြီးသုတ်တော်ရဝိသုပြန်ဖြစ်ခြင်းနဲ့ဖြစ်နေပေါ့တဲ့နည်းဖြင့်ဝိသုဖြစ်အခြင်းကလည်းအခြင်းတိုင်းဖြစ်တယ်ဒါပြီးတော့ဝိသုအမျိုးသားကလည်းတစ်ခုပြီးတစ်ခုအခြင်းတိုင်းဖြစ်ဖို့မလိုဘူးနော်အဲဒါကြောင့်သူဖြစ်ခဲ့တဲ့ပုံစံအတိုင်းဒီအတိတ်ကဉာဏ်ပြည့်နေတဲ့ချုံုံပြီးတော့ဖြစ်ဖြစ်ဖြစ်ခြင်းစီရတာဒီလိုပါမှလည်းသူနည်းလည်းကောင်းမှာနော်အလေးကလည်းပြီးတော့အနာကဒုယုံပေါက်ကအောင်ဉာဏ်တရားတွေကိုလည်းဆုံးကုန်ပြီးသိကြည့်ရအဲဒီတော့သိကြည့်ပြီးတော့ဆုံးဉာဏ်တရားတွေဖြစ်ပြီးသိချာကိုလည်းနည်းနည်းမြောင်းကြည့်ပြီးအနိစ္စကိုရှုရရှုတဲ့အပိုင်းမှာအသေးစိတ်မိအောင်ဖမ်းရမှန်ကတော့ဘောင်းမနောအတိတ်အင်းချင်းအင်းချင်းစိတ်ဖြစ်သွားတယ်ဒီဉာဏ်တရားကဘဝတစ်ခုတစ်ခုအပြင်မှာအကြီးအများဆုံးဖြစ်တဲ့ဉာဏ်တရားဖြစ်တဲ့အများဆုံးဖြစ်နေတဲ့ဒီနာတရားကိုတော့မိအောင်သင်္ကေတကျစိတ်ကလေးတွေခွဲခြားဆုံးဖြတ်ပြီးသိတတ်ဖို့လိုတယ်နော်။ကျောင်းကျောင်းဆရာပရိသတ်မှုမကိုရှုစဉ်အပိုင်းမှဒီနာတရားကိုဘဝနာတရားကိုပါဖြည့်တည်ပြီးတော့ရှုပွားထားပြီးဖြစ်တဲ့အတွက်ယောဂီတော်ဘက်ကဒီဘက်မှာဝိပဿနာရှိတော်မယ်ဆိုပြီးဒီနာတရားတွေကိုစုံစမ်းသိကြည့်တဲ့အပိုင်းကသူ့အတွက်ဒီနာတရားရှိရမှတိတ်အထက်ကျဲမရှိတော့။အဲဒီဘဝမနောအကြည့်ကိုစုံစမ်းသိကြည့်ပြီးရှုလာရကဘဝမနောအကြည့်ရဲ့ကြားမှာ ထိုက်တယ်လို့ဖြစ်သွားတယ်ဒီဥဒိစိတ်ခြင်းကိုမြင်အောင်တစ်ဆင့်တည်းပြီးရှိပါတယ်။ဒါဒီလိုရှုနိုင်ပြီဆိုတဲ့အခါကျတော့မှဒီနန္ဒရာဒီရဲ့ဖြစ်ပြီးတဲ့ဒါကောညာနဲ့မြင်အောင်ပြီးပြီးအနိစ္စလို့နည်းနည်းရှုတယ်။ဖြစ်ချင်းပြချင်းတန်းချင်းပြအနိစ္စခံရတဲ့သဘောဒီကောညာနဲ့မြင်အောင်ပြီးပြီးဒုက္ခလို့နည်းနည်းရှုတယ်။မပြည့်စုံတဲ့အကျင့်တဲ့အခိုင်အမာနဲ့တရားအဖြစ်ဒီလိုတဲ့အတ္တဘုံတဲ့သဘောလေးကိုနည်းနည်းမြင်အောင်ကြည့်ပြီးအနတ္တလို့အတင်းရှင်းရနော်။ဆိုတော့ဒီအနတ္တအတိပ္ပယ်ကတော့များစွာရှိတယ်။ရှိတဲ့အနတ္တမိမိတို့ဉာဏ်ကျင်းရင်လည်းကျေတယ်လို့ရှိနေတာလေ။ဉာဏ်ကသိမမြင်ရင်တော့တည်ပြီးတော့ဗရဏံထားပြီးရှိကြရနော်။ဒီထဲမှာအကျင့်တဲ့အခိုင်အမာနဲ့တရားအဖြစ်အတ္တလို့ခေါ်ဆိုနေတဲ့အသက်ကောင်လိမ့်ကောင်ကဝိညာဉ်ကောင်အတ္တကောင်မရှိဘူးဆိုတော့သဘောပေါက်အောင်ကြည့်ပြီးတော့အနတ္တလို့တင်နေရှိကြရ။အဲဒီလိုရှိလာရကနေပြီးတော့ယုတ်တဲ့ရှုလိုက်နန္တတဲ့ရှုလိုက်အိဇတတဲ့ရှုလိုက်ဘိဇတရှုလိုက်အတိတ်ရှုလိုက်ပစ္စုပ္ပန်ရှုလိုက်အနာဂတ်ရှုလိုက်သဖြင့်ဒီလိုရှုလိုက်တဲ့အခါမှာဉာဏ်ရည်ကတော်တော်ကြီးပြည့်လာပြီဆိုရင်အဲဒီအခါမှာယုတ်နေတဲ့တွဲပြီးတော့လည်းရှုလို့ကရှုမှာနော်ဥပမာသက္ကုဒ္ဒရာဝိသိစိတ်ဒီမှာပညာဝိသုယုတ်တွေနဲ့အာရုံယုတ်တွေရှိတယ်သက္ကုဒ္ဒရာဝိသိစိတ်ကလေးတွေနဲ့ရှိတယ်ဆိုယုတ်ဒီနန္ဒီကိုအင်းကြတဲ့တယ်ဘိတဲ့တယ်ယုံတယ်နဲ့ဉာဏ်တယ်ရေဖော်မြတ်စွာဘုရားတရားရှိလို့ဉာဏ်ကြီးကမြင့်တဲ့နိုင်ယုံတယ်နဲ့အဲ့အစုံလိုက်ပေါ့နော်အစုံလိုက်ဆိုတာယုံတယ်နဲ့ဖြစ်မှုပြမှုတွေ့တယ်လို့ပြောလို့ရင်းတော့မဟုတ်ဘူးသို့တော့ဉာဏ်တရားတွေဖြစ်တဲ့အချိန်မှာဉာဏ်ကြီးဖြစ်တဲ့ယုံကိုအာရုံယူပြီးတော့ဉာဏ်တရားတွေပြတ်သွားတဲ့အချိန်မှာလည်းဉာဏ်ကြီးပြတ်တဲ့ယုံကကိုယ်ကအာရုံယူပြီးရှိတာပြောတာပါနော်ယုံတို့ကတတန်းတော့ရှိတယ်တတန်းရှိရင်ရှိတော့လည်းဖြစ်တဲ့ခဏ16ချက်ရှိတယ်ဆိုတော့လည်းနန္ဒရာရဲ့ပြတိုင်းမှာလည်းပြက်နေတဲ့ယုံလည်းရှိတယ်မပြက်တဲ့ယုံလည်းရှိပြက်တဲ့ယုံကအာရုံယူရတာပေါ့နော်အဲဒီယုံကြီးကဖြစ်ပြီးပြက်တာတွေကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးတော့အိစ္ဆာဒုက္ခအနတ္တလက္ခဏာတွေလုံးလုံးသိပြီးယုံနဲ့နဲ့တွဲပြီးတော့လည်းရှိလို့ကရှိနိုင်တယ်အဲဒီလိုရှိလို့ဉာဏ်တွေကရင့်ကျက်လာပြီဆိုရင်တော့ခေယောဂီသူတော်ကောင်းကဆောင်လို့ရတယ်အတုပဘာဝနာဒီတိုင်းမှာပွားနေတာပါနော်အတုဘဘဝိတ္တဖာရာဂတဗဟနာယဟောမေရိယလုဒ္ဒံမြတ်မဘုရားဟောတာရာဂတိုက်ကြည်ရေလုံငန်းအတွက်အတုဘဘာဝနာဆိုတဲ့လက်နဲ့ကောင်းကိုအသုံးချပြီးရှုပန်းသုံးတာဖို့ရအတွက်ဘုရားရှင်ရှင်းပြထားနော်အဲဒီရှင်းပြခြင်းအရာအတုဘဘာဝနာဒီမှာပြောတော့ပြောတဲ့အချိန်ဆောင်မှာခေါင်းကဗရမနေဘက်ကကြည့်မယ်ဆိုလို့ရှိရင်တော့ယုံကြည်ရည်မှာမကောင်းတဲ့အနတ်အတက်အယောင်အဆင်းအဆန့်ရှိပြီးဖြစ်ရောထွေးနေတဲ့အတွက်ထေရုံတည်းမှာရေချာဆက်ဆုံးတဲ့သဘောအေကံဖြစ်အဲဒီသဘောကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးတော့ဒီပရမယုတ်ဒီကိုလည်းအတုပဲရေချာဆက်ဆုံးတဲ့သဘောအာရုံယူပြီးတော့ဖြစ်ဆိုင်ဉာဏ်တရားတွေမှာအကုသိုလ်တရားတွေဒီရှင်ရှင်အေကံအဖြစ်ဆက်ဆုံးရေချာပဲအတိတာဖြစ်တဲ့အတွက်ဒီလိုကိုအတုပဲရှင်းပြီးဖြစ်ဆိုင်ကုသိုလ်တရားတွေကြတော့တခြားတခြားကုသိုလ်ကိုအကြောင်းပြုပြီးတော့အကုသိုလ်တွေကဖြစ်တဲ့အကြောင်းโอ้งามสุนัยนะครับนี่ดีกว่านี้ด้วยทีนี้นะครับดูกันถ้าทีนี้มาแล้วครับฐานะอาจารย์นี่อัปปุโลไม่ใช่คุณนะดีกว่านี้ได้ดีไล่ที่กันของผมก็ดูแล้วดีอ่ะมีกันดีนะอาจารย์นี่มันน่ะเลยไม่ใช่คุณนะ